Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ28ရက်နေ့ကြာသပတေးနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်စာတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်စာတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တမောင်သားမှာအနေခတ်သိမ်းကင်းကျင်းကြပါစေခင်ဗျာဒီနေ့တက်လာတဲ့သတင်းတွေကတော့ယူကရိန်းကဆွဲဆိုထားတဲ့လူမျိုးသုံးသပ်ဖြတ်မှုနဲ့ပတ်သက်ပြီးရုရှားရဲ့ကန့်ကွက်ချက်အပေါ်၅ရက်ကြာကြာနာခဲ့တာကို ICJ ကဆုံးသတ်လိုက်ပါတယ်မနစ်စက်တင်ဘာလမှာဖြစ်ခဲ့တဲ့ Nord Stream Pipeline ပေါက်ကွဲမှုဟာအမေရိကန်လက်ချက်ဖြစ်တယ်လို့ရုရှားကလုံခြုံရေးကောင်စီမှပြောလိုက်ပါတယ်ရုရှားစစ်တပ်ကစစ်သားစုဆောင်ရမှာကျူပါနိုင်ငံသားတွေကိုမှားယွင်းစုဆောင်မိသလားဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးလို့ရတဲ့အချက်လက်တွေကိုကျူဘာနဲ့ရုရှားတာဝန်ရှိသူတွေကသတင်းဖလှယ်နေကြတဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်မိုးကျော်နဲ့ပဲတင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
။အစိုးရရန်ရမ်းမရှိဘူးလွတ်တော်ရန်ရမ်းမရှိဘူးနိုင်ငံရေးပါတီရဲ့အခမ်းအနားမရှိဘဲနဲ့တမတော်တခုလည်းနဲ့ပြောဆိုနေတဲ့ဒီ NCA ဆိုတဲ့ဒီရန်ရအသက်သွေးမှုကတော့ဘလို့မှအလုံးမဖြစ်ဘူး။
NCA ငင်းကြိုင်းအစီအစဉ်ဟာအလုံးမဖြစ်တော့ဘူးဆရာနာတင်ထားတဲ့အောက်မှာ NCA ငင်းကြိုင်းအစီအစဉ်ဟာအလုံးမဖြစ်တော့ဘူးလို့ ABS ရဲ့ဥက္ကဋ္ဌကိုတန်ငယ်ကပြောပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်စကိုင်းတိုင်းပလဲမြို့နယ်ထဲမှာတော့ရက်ကျေးအုပ်ချုပ်ရေးအဖွဲ့ဝင်တူအပါအဝင်ဒေသခံ၃ဦးကိုစစ်ကောင်စီစစ်ကြောင်းကတပ်ဖြတ်သွားတယ်လို့ဒေသခံတွေကဆွဆွဲပါတယ်ဒါအပြင်တောင်ကိုရီးယားမှာတော့စစ်တပ်အထိမ်းအမှတ်နေအကြီးအကျယ်ကြီးတဲ့ပွဲတွေပြုလုပ်ပါတယ်။ဩစတြေးလျမှာတော့အပူဒဏ်ကြောင့်တော်မီအန်ဒီရင်ဆိုင်နေရပါတယ်။စတဲ့သတင်းပေးပို့ချက်တွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးခန်းပြည်သူ့ကြားမရေးအစီအစဉ်အားကစားစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ။အခုတော့သတင်းတွေကိုဦးတင်မောင်သားနဲ့အတူပြောပြပါမယ
်။ယူကရိန်းကဆွဲဆိုထားတဲ့လူမျိုးသုံးသပ်ဖြတ်မှုနဲ့ပတ်သက်ပြီးရုရှားရဲ့ကန့်ကွက်ချက်ကို၅ရက်ကြာကြာနာခဲ့တာကိုကုလသမဂ္ဂရဲ့ထိပ်တန်းတရားရုံး ICJ ကစက်တင်ဘာလ28ရက်နေ့ကအဆုံးသတ်လိုက်ပါတယ်။အမှုကိုဆက်စစ်မစစ်ဆိုတဲ့ဆုံးဖြတ်ချက်ကိုချမှတ်ဖို့အတွက်နိုင်ငံတကာတရားရုံးကတရားသူကြီးတွေဟာရက်သက်တပတ်များစွာအချိန်ယူစဉ်းစားကြအောင်မှာဖြစ်ပါတယ်။တကယ်လို့ဆက်စစ်ဖြစ်ရင်လည်းအမှုပြီးဖို့ကနှစ်ပေါင်းများစွာကြာအောင်မှာပါ။ရုရှားကယူကရိန်းနယ်မြေတွေကိုဆက်လက်တိုက်ခိုက်နေတဲ့အတိုင်းယူကရိန်းအတွက်အချိန်မရှိဖြစ်နေပါတယ်လို့နောက်ဆုံးကြားနိုင်ရမှာယူကရိန်းရဲ့ရှေ့နေအဖွဲ့ကOksana Zolotaryova ကရှောက်ထားခဲ့ပါတယ်။ယူကရိန်းကရောရုရှားကပါလက်မှတ်ရေးထိုးထားကြတဲ့1948ခုနှစ်လူမျိုးသုံးသပ်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်အရဒီအမှုကိုယူကရိန်းကဆွဲခဲ့တာဖြစ်ပါတယ်။2022ခုနှစ်မတ်လတုန်းကချမှတ်ခဲ့တဲ့ဂျပ်ပြတ်ဆုံးဖြတ်ချက်မှာတော့ယူကရိန်းပေါ်ရန်လိုနေတာတွေကိုရပ်ဖို့နိုင်ငံတကာတရားရုံးကရုရှားကိုပြောခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာအကောင့်ထဲပေါ်ကိုပေါ်ဖို့ရုရှားကဥပဒေအရတာဝန်ယူရတဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ဒါကိုရုရှားကစတင်ပြီးယူကရိန်းမျိုးတွေကိုဆက်လက်တိုက်ခိုက်ခဲ့တာပါ။နိုင်ငံတကာတရားရုံး ICJ ကနိုင်ငံတွေကြားအငင်းပွားမှုကိုကြားနာပါတယ်။အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံးက ICC ကတော့စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအပါအဝင်ပြစ်မှုအမျိုးမျိုးအတွက်တာဝန်ရှိသူတူတယောက်ဒါမှမဟုတ်အများပေါ်တရားစွဲဆိုတာတွေကိုကြားနာဆုံးဖြတ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကိုစစ်ရာဇဝတ်မှုနဲ့ဖမ်းဆီးဖို့ ICC ကမတ်လမှာဝေယားထုတ်ခဲ့တာပါ။
မနစ်စက်တင်ဘာလမှာဖြစ်ခဲ့တဲ့ Nord Stream Pipeline ပေါက်ကွဲမှုဟာအမေရိကန်ရဲ့လက်ချက်ဖြစ်ကြောင်းတပ်သေးအထောက်အထားတွေပိုများလာနေတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်တန်းအမတ်ကြီးဝက်စီဗင်နီဗင်စီဒါကလုံခြုံရေးကောင်စီမှာပြောဆိုလိုက်ပါတယ်။ဒါဟာရုရှားစွန့်ရင်အရင်အမြစ်ပေါ်အကြီးကျယ်မိကိုနေရတဲ့ဥရောပကိုဩဇာလှမ်းမိုးနိုင်ဖို့ကျင်းမြောင်းတဲ့တကူကောင်းစိတ်နဲ့ကျူးလွန်ခဲ့တာဖြစ်ပြီးပြင်းထန်တဲ့ရာဇဝတ်မှုကြီးလို့သူကပြောဆိုပါတယ်လုံခြုံရေးကောင်စီမှတိကိစ္ဆာနဲ့ပတ်သက်ပြီးတကားဖွင့်တကားပိတ်ပုံစံမျိုးစုံနဲ့ဆွေးနွေးခဲ့ကြပေမဲ့လက်ရှိအချိန်အထိရလဒ်မထွက်သေးတာကိုလည်းရုရှားကိုယ်စားလှယ်ကထောက်ပြပြောဆိုပါတယ်အမေရိကန်ကိုယ်စားလှယ်ဂျွန်ကယ်လီဘက်ကပြောဆိုရမှာတော့ဒီပြည်နဲ့ပတ်သက်ပြီးဒိမတ်ဂျာမနီနဲ့ဆွီဒင်အစိုးရတွေဥဆောင်ပြီးဆက်လက်စုံစမ်းစစ်ဆေးနေတဲ့အပေါ်ယုံကြည်မှုထားရှိကြောင်းပြောပါတယ်ဗမ်မလိုက်တဲ့စုံစမ်းစစ်ဆေးမှုတရက်ကိုရုရှားဘက်ကအချိန်ချင်းတောင်းဆိုခဲ့ပေမဲ့အချိန်မတိုင်ခင်မှာပဲရုရှားဘက်ကနိုင်ငံတချို့ကိုပြစ်တင်တာတွေလုပ်နေတယ်လို့လည်းသူကပြောပါတယ်ရုရှားကနေဥရောပကိုသွေတန်းထားတဲ့ Nord Stream အမှတ်1နဲ့2သဘာဝ တောင်ဝေးပိုက်လိုင်းတွေဟာ2022ခုနှစ်စက်တင်ဘာလ26ရက်နေ့မှာဇက်တိုက်ပေါက်ကွဲခဲ့တာဖြစ်ပါတယ
်ရုရှားစစ်တပ်ကစစ်သားစုဆောင်းရမှာကျူဘားနိုင်ငံသားတွေကိုမှားယွင်းစုဆောင်းမိတဲ့လားဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးလို့ရတဲ့အချက်လက်တွေကိုကျူဘားနဲ့ရုရှားတာဝန်ရှိသူတွေကတရေဖလဲနေကြပါတယ်လို့ရုရှားသံအမတ်ကြီးဗက်တာကိုရိုနယ်လီကဗိုလ်ဒူးလေးကပြောလိုက်ပါတယ်ယူကရိန်းစစ်ပွဲအတွက်ကျူဘားအမျိုးသားတစ်ခုစုကိုရုရှားစစ်တပ်ရဲ့တပ်သားတွေဖြစ်စုဆောင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒါဟာပထမဦးဆုံးလူသိရှင်းကြားထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရုရှားနဲ့ကျူဘားနှစ်ဖက်လုံးမှာဒီလိုကိစ္စတွေနဲ့ပတ်သက်ပြီးနားလည်တက်ကြွသူတွေပါဝင်တဲ့အဖွဲ့တွေအလုံးလုံးနေကြပါတယ်လို့ကိုရိုနယ်လီကနိုင်ငံခြားသားသတင်းတောက်တွေကိုပြောပါတယ်ကျူဘားပြည်နယ်ကယူကရိန်းစစ်ပွဲမှာရောက်ရှိနေတဲ့ဆိုရာကိုမသိသေးပါဘူးလို့သူကဆက်ပြောပါတယ်။ယူကရိန်းစစ်ပွဲမှာရုရှားဘက်ကတိုက်ပေးဖို့ကရီးဘီယံမှာရှိတဲ့ကွန်ရက်တစ်ခုကတပ်သားစုဆောင်းနေတာနဲ့ဆက်ဆက်လို့လူ18ယောက်ကိုကျူဘားအာဏာပိုင်တွေကစက်တင်ဘာလအစောပိုင်းမှာဖမ်းဆီးလိုက်ပါတယ်။ကရီးဘီယံနိုင်ငံတွေကယူကရိန်းပဋိပက္ခစစ်ပွဲမှာပါမနေပါဘူးလို့ကျူဘားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ကျေးစားစစ်သားလုပ်တာနဲ့အဲ့ဒီလိုလုပ်ဖို့စစ်သားစုဆောင်းတာဟာကျူဘားဥပဒေအရအပြစ်ကြီးတဲ့ရာဇဝမှုဖြစ်ပါတယ်ကျူဘားဟာရုရှားနဲ့စီးပွားရေးနဲ့နိုင်ငံရေးမဟာမိတ်ဖြစ်ပေမဲ့နိုင်ငံတကာအစည်းအဝေးတွေမှာတော့စစ်ပွဲကိုလက်မခံမဲ့ငြိမ်းချမ်းစွာဖြစ်ရှိကိုစော်အောင်စည်းရုံးပြောကြပါတယ
်အနောက်အာဖရိကတိုက်ကနိုင်ဂျာနိုင်ငံမှာအာဏာသိမ်းစစ်တပ်ကတိုင်းပြည်ကထွက်ခွာဖို့နှင်ထုတ်မိတ်ပေးထားတဲ့နိုင်ဂျာနိုင်ငံဆိုင်ရာပြည်သူ့တန်အမတ်ကြီးဟာစက်တင်ဘာလ28ရက်နေ့ဗုဒ္ဓဦးနေ့အနေနဲ့အစောပိုင်းမှာနိုင်ဂျာနိုင်ငံကနေထွက်ခွာသွားခဲ့ပါတယ်ပြည်သူ့သမ္မတ Emmanuel Macron ကပြည်သူ့တပ်တွေရုတ်သိမ်းပြီးတန်အမတ်ကိုပြန်ခေါ်မယ်လို့ပြောပြီးရက်ပိုင်းအတွင်းမှာအခုလိုတန်အမတ်ကထွက်ခွာခဲ့တာပါအစ္စလာမစ်တောင်းကျမ်းသူတွေကိုတိုက်ထုတ်ရမှာကူညီဖို့အတွက်ကိုလိုနီဟောင်းနိုင်ဂျာမှာအရင်ကပြင်သစ်တပ်တွေခြားထားခဲ့ပေမဲ့ဇူလိုင်လမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံဆက်ဆံရေးပြတ်ပြားခဲ့ပါတယ်ပြင်သစ်နိုင်ငံရဲ့လုပ်ရက်တွေဟာနိုင်ဂျာအကျိုးစီးပွားကိုဆန့်ကျင်နေဆိုပြီးအောက်ဂုတ်လမှာပြင်သစ်တပ်အမတ်ကြီးစီဗန်အစ်ကို48နာရီအတွင်းနိုင်ငံကနေထွက်ခွာဖို့နိုင်ဂျာအာဏာသိမ်းစစ်တပ်ကအမိန့်ပေးခဲ့တာဖြစ်ပါတယ်အစောပိုင်းတုန်းကတော့ပြင်သစ်ဘက်ကဒီအမိန့်ကိုလွတ်လွတ်ရှိခဲ့ပြီးစစ်တပ်အစိုးရတရားမဝင်ဘူးဆိုတဲ့သဘောနဲ့ဇူလိုင်လအာဏာသိမ်းမှုတွင်ဖျောက်ချခံရတဲ့သမ္မတမိုဟာမက်ဘဇွန်ကိုပြန်လည်ခန့်အပ်ဖို့တောင်းဆိုခဲ့ပါတယ်။နိုင်ဂျာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတွေကမြို့တော်နီမေမှာပြည်သစ်စကြရေးဆန္ဒပြပွဲတွေနေ့စဉ်နှီးပါဆိုသလိုဖြစ်ပေါ်နေခဲ့တာဖြစ်ပါတယ
်။ American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 11.13 MHz ไฮโดรมีเตอร์40กิโลเฮิรตซ์คลื่น133ไฮโดรมีเตอร์51กิโลเฮิรตซ์5805เนี่ยไฮเลมิเตอร์190กิโลเฮิรตซ์1505รูปก็เนี่ยทุ่มเล่นไปได้บาเลยရှင
်จัตตาปริมเนี่ยประเด็นတွေကို VOA ก็เสร็จแล้วจัญญาနေပါတယ်တရုတ်ပိုင်တဲ့နေပြည်တော်ကတစ်စက်မြောက်ကိုရီးယားကနေအမေရိကန်စစ်သား Travis K ထွက်ခွာဖို့ခွင့်ပြုခဲ့တဲ့အတွက်အမေရိကန်တပ်ပလအင်ပြူတော်ကတရုတ်အစိုးရနဲ့ဆွေးနွေးအစိုးရတို့ကိုဗိုလ်ဒူးနေကကျေးဇူးတင်စကားပြောကြားလိုက်ပါတယ်။အမေရိကန်စစ်တပ်ကတပ်သား Travis King မြောက်ကိုရီးယားကနေတရုတ်ကတစ်ဆင့်ထွက်ခွာရမှာလွယ်ကူချောပွေအောင်ကူညီခဲ့တဲ့အတွက်တရုတ်ပြည်သူတပ်ပလနိုင်ငံအစိုးရကိုကျွန်တော်တို့ကျေးဇူးတင်ရှိပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးချန်ပေ Jake Sullivan ကကြေညာချက်မှာပြောပါတယ်။ Travis King ဟာအခုခါမှာတော့တောင်ကိုရီးယားမှာရှိတဲ့အမေရိကန်စစ်စခန်းကနေအမေရိကန်နိုင်ငံကိုပြန်လည်နေပြီဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Matthew Beller ကဗိုလ်ဒူးနေကပြောပါတယ်။ဗိုလ်ဒူးနေအစောပိုင်းမှာဆွေရင်တာဝန်ရှိသူတွေကအမေရိကန်စစ်သား Travis King ကိုမြောက်ကိုရီးယားနဲ့တရုတ်နယ်စပ်ကိုခေါ်ဆောင်လာခဲ့ကြတာပါ။နယ်စပ်ကိုတရုတ်နိုင်ငံဆိုင်ရာအမေရိကန်သံမကြီး Nicholas Burns တရုတ်နိုင်ငံဆိုင်ရာဆွေရင်သံမကြီးနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအ ਨੇ စုပ်အရာရှိတယောက်တို့လာရောက်ခေါ်ဆောင်ကြတာပါ။တရုတ်ပြည်ကနေ Travis King ကိုတောင်ကိုရီးယားစစ်စခန်းကစစ်အမေရိကန်ကိုပြန်လဲခေါ်ဆောင်ခွဲကြတာဖြစ်ပါတယ
်ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားမှာတိုက်ခိုက်မှုတစ်ခုတွင်သေဆုံးသွားပြီလို့ယူကရိန်းကကြေညာခဲ့တဲ့ရုရှားရဲ့ပင်လယ်နဲ့ရင်းရင်စုတမ်မူဂျီဘိုဂျုတ်ဂျီဖစ်တာဆူကိုဗော့ရဲ့ဒုတိယမြောက်ဗီဒီယိုကိုရုရှားစစ်တပ်ကမီဒီယာတစ်ခုဖြစ်တဲ့ဇဗီဇတာသတင်းဌာနရဲ့ Telegram Channel မှာဗုဒ္ဓဦးနဲ့ကထုတ်ပြန်လိုက်ပါတယ်ဒါဟာရပိုင်းတွင်ဒုတိယအကြိမ်မြောက်ပိုချုပ်ကြီးဆိုဗိုကော့ဖ်ပါဝင်တဲ့ရုပ်တံကိုရုရှားဘက်ကထုတ်ပြန်တာဖြစ်ပါတယ်။ရုပ်တံထဲမှာသေဆုံးခဲ့တယ်လို့ယူကရိန်းဘက်ကထုတ်ပြန်ထားတဲ့ခရိုင်းမီးယားကစီဗီစလိုပိုလ်စိတ်ကမ်းမှာရှိတဲ့ရုရှားပင်လယ်နဲ့ရင်းရင်စုမှုဌာနချုပ် ဒုံးချီနဲ့တိုက်ခိုက်ခံရမှုအကြောင်းကိုသတင်းတောက်တယောက်ကစလိုဗော့ကောကိုပြန်လည်မေးမြန်းထားတာဖြစ်ပါတယ်။ပင်လယ်နဲ့ရေရင်အုပ်စုကအမိန်ပေးချက်အရချမှတ်ထားတဲ့တာဝန်တွေကိုယုံကြည်မှုရှိရှိနဲ့အောင်အောင်မြင်မြင်ဆောင်ရွက်ခဲ့တယ်လို့သူကဗီဒီယိုထဲမှာပြောဆိုထားပါတယ်။ဒီဗီဒီယိုကိုပုံတူးနေမှာတင်ခဲ့တာဖြစ်ပြီးတွေးဆုံမြင်မြန်ခဲ့တဲ့ရက်စွဲကိုတော့အတိမပြုနိုင်ပါဘူး။အင်တာဗျူးထဲမှာအချိန်တီနေရာညွှန်းဆိုတဲ့အချက်အလက်တွေအနည်းငယ်ပဲပါဝင်ပါတယ်။
ဥရောပတလောကအစိုးရတွေဟာဥရုယာသီအပြောင်းလဲရဲ့အန္တရာယ်ကနေပြည်သူတွေကိုလုံလောက်အောင်အကာအကွယ်မပေးခဲ့ဘူးလို့လူခွေရေးဆိုင်ရာဥရောပတရားရုံးမှာဗုဒ္ဓနေ့ကလူငယ်6ယောက်ကပြောလိုက်ကြပါတယ်။ဒါဟာဥရုယာသီနဲ့ပတ်သက်ပြီးအစိုးရတွေကအရေးယူဆောင်ရွက်ဖို့တက်ကြွလှုပ်ရှားသူတွေကအကြီးမားဆုံးလှုပ်ရှားလိုက်ကြတာပါ။ဒီလူငယ်6ယောက်ကဥရောပအစိုးရ32ဖွဲ့ကိုတရားစွဲဆိုထားပြီးကဘာကြီးပူနွေးလာတာနဲ့ပတ်သက်လို့အစိုးရတွေကအရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့တာဟာသူတို့ရဲ့အခြေခံလူခွင့်ရေးကိုချိုးဖောက်တာဖြစ်တယ်လို့သူတို့ရဲ့ရှေ့နေတွေကပြောလိုက်ကြပါတယ်။သူတို့ရဲ့အသက်နဲ့ဘဝမိသားစုဘဝနဲ့ပုဂ္ဂလိကအရေးဆိုင်ရာလူခွင့်ရေးတွေခွဲခြားဆက်ဆံခံရခြင်းကကင်းဝေးလိုတဲ့သူတို့ရဲ့အခွင့်အရေးတွေချိုးဖောက်ခံရတယ်လို့လူငယ်တွေကဆိုကြပါတယ်။တန်းငွေတွေလေတူတဲထွက်နေတာကိုရော့သောင်းအောင်လုပ်တာဟာနိုင်ငံတော်ရဲ့အခွင့်အာဏာကျင့်သုံးပိုင်ခွင့်အတွင်းမှာရှိနေကြောင်းအဒီလိုအရေးယူဆောင်ရွက်တာမလုပ်ဖို့အစိုးရတွေကရွေးချယ်ခဲ့ကြတာဖြစ်ကြောင်းပြသတဲ့အထောက်အထားတွေကိုကျွန်တော်တို့တရားရုံးကိုတင်ထားပါတယ်လို့ရှေ့နေ Jerry Liston ကကြားနာမဲ့အမှုအစမှာပြောကြပါတယ
်။အိန္ဒိယနိုင်ငံမှာမွတ်စလင်စန့်ကျင်အမိုးစကားပြောတဲ့ဖြစ်ရပ်တွေက2023ခုနှစ်ပထမနှစ်ဝက်အတွင်းတရက်မှာပြင်းပြတစ်ခုနဲ့ဖြစ်နေပြီးအထူးသဖြင့်ရွေးကောက်ပွဲကျင်းပမဲ့ပြည်နယ်တွေမှာအများဆုံးတွေ့မြင်ရကြောင်းဝါရှင်တန်အခြေစိုက်လူနည်းစုများပေါ်တိုက်ခိုက်မှုကိုစောင့်ကြည့်နေတဲ့Hindu Diva Watch ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဖြစ်စဉ်တွေက80ရာခိုင်နှုန်းလောက်ဟာ2023နဲ့2024ခုနှစ်တည်းမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားတဲ့ပြည်နယ်တွေမှာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်2023ခုနှစ်ပထမနှစ်ဝက်တွင်မွတ်စလင်တွေကိုပြစ်မှတ်ထားတဲ့အမုန်းစကားပွားမှုဖြစ်ရပ်ပေါင်း255ခုမှတ်တမ်းတင်နိုင်ခဲ့ကြောင်းအစီရင်ခံစာကဖော်ပြထားပါတယ်ဒီဖြစ်ရပ်တွေအနက်80ရာခိုင်နှုန်းလောက်ဟာဝန်ကြီးချုပ်နရင်ဒရာမိုရီရဲ့ဟိန္ဒူအမျိုးသားရေးပါတီ BJP အာဏာရတဲ့ဒေသတွေမှာဖြစ်ဖြစ်ခဲ့ပြီး2024ခုနှစ်အထွေထွေရွေးကောက်ပွဲမှာ BJP ပဲအနိုင်ရမယ်လို့ကြဲကြဲပြန့်ပြန့်မျှော်လင့်ထားတဲ့ပြည်နယ်တွေလည်းဖြစ်ပါတယ် VOA ရဲ့ကြာတာပရင်းနဲ့မတက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုတော့ဦးတင်မောင်သားနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဖေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုစတင်ထုတ်လွှင့်မှာပဲပထမဦးဆုံးအနေနဲ့သခိုင်းတိုင်းပလဲမြို့နယ်အတွင်းစစ်ကောင်စီတပ်နယ်မြေရှင်းလင်းရေးလုပ်နေချိန်မှာရက်ကျေးအုပ်ချုပ်ရေးအဖွဲ့ဝင်အနေနဲ့အပါအဝင်လူ3ဦးတပ်ပြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောဆိုပါတယ်ပလဲမြို့နယ်အတွင်းစစ်ကောင်စီနယ်မြေရှင်းလင်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးသတင်းဖေးပို့ချက်ကိုတော့ကိုသားညွန်ဦးကဆက်ပြီးပြောပြမှာပ
ါပလဲမြို့နယ်ညောင်ကုန်းကျေးရွာမှာစစ်ကောင်စီစစ်ကြောင်းပြန်ထွက်ကျေးရွာအခြေအနေကိုကြည့်ရှုဖို့အတွက်တွားရောက်တဲ့ကာကွယ်ရေးတပ်ဖွဲ့ဝင်ရက်ကျေးအုပ်ချုပ်ရေးအဖွဲ့ဝင်2ဦးနဲ့ပြည်သူတို့တို့ကိုစစ်ကောင်စီတပ်ကတပ်ဖြတ်သွားတယ်ဆိုပြီးတော့ကာကွယ်ရေးဖွဲ့တွေဘက်ကဆွဆွဲပါတယ်။ညောင်ကုန်းကျေးရွာကနေပြီးတော့ထွက်ခွာတဲ့အချိန်မှာစစ်တပ်ကထားခဲ့တဲ့နောက်ချံဖွဲ့နဲ့ထိတ်တိုက်တူးပြီးတော့တပ်ဖြတ်ခံရတာဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်2ဦးကပြောပါတယ်
။ဒီကျွန်တော်တို့ဒီစစ်ကြောင်းကဒီကျွန်တော်တို့ညောင်ကုန်းရဲ့ရှေ့မှာကျွန်တော်ကံကြီးရွာဆိုတာရှိတယ်။အဲ့မှာရှေ့ဘက်ကိုရှေ့ဘက်စစ်ကြောင်းကရှေ့ဘက်ထွက်သွားပြီ။စစ်ကြောင်းရှေ့ဘက်ထွက်တာနောက်ဘက်ကကျန်နေခဲ့တယ်ကျန်နေတဲ့အချိန်မှာကျွန်တော်ဒီဒေတာကန်ကာကွယ်ရေးအင်အားစုရဲဘော်တွေကဒီလိုဖြစ်နေဆိုတော့စစ်ကြောင်းရှိပြီဆိုပြီးတော့ရွာကိုရှင်းလင်းရေးဝင်လိုက်တယ်ဗျဆက်သွားပြီးရှင်းလင်းရေးဝင်လိုက်တဲ့အချိန်မှာကျွန်တော်တို့ဟိုပေါ့ဟိုထိတ်တိုက်ပေါ့ထိတ်တိုက်ကျွန်တော်တို့တွေ့တယ်ဗျဟိုထိတ်တိုက်တော့တွေ့တဲ့အချိန်မှာအဲ့မှာပေါ့ရဲဆော့ဆော့ကျွန်တော်ပတ်ကံလေ
းညောင်ကုန်းကြီးရော်လေးကိုကာကွယ်ရေးတပ်ဖွဲ့ဝင်ရက်ကြီးနဲ့ပြည်သူတချို့လိုဝင်ရောက်တဲ့အချိန်မှာအခုလိုမျိုးတပ်ဖြတ်ခံရတာပြင်ဖမ်းဆီးခံရသူတချို့ပြစ်ခတ်မှုကြောင့်ဒဏ်ရာရသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောပါတယ်VOE ကရရှိထားတဲ့ဓာတ်ပုံတွေမှာတော့ကုလက္ခဏာတွေဖြတ်တောက်ပြီးတော့ဆွန့်ပြစ်ထားတာကိုတွေ့ရပါတယ်။ဒီဓာတ်ပုံတွေဟာအဲ့ဒီညမှာဖြစ်ခဲ့တဲ့အဖြစ်ပြက်လားဆိုတာကိုတော့ VOE အနေနဲ့သိကြအတည်ပြုလို့မရသေးပါဘူး။ဒီသက္ကံတွေအခုလိုမျိုးတက်ဖြတ်ပြစ်ခတ်ခံရရနေပတ်သက်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုမှုမရှိပါဘူး။ပလဲနယ်အတွင်းမှာအခုရက်ပိုင်းစစ်ကောင်စီကနေမြေရှင်းလင်းရေးဆောင်နေတဲ့ပုံမှာတော့ဒေသတွင်းကြီးရွာဆေးရတဲ့မင်းကဒီသက္ကံတောင်းချီနေအိမ်တွေကိုစွန့်ခွာပေးလို့ရကိုတိတ်ဆောင်နေရပါတယ်။အခုလိုမျိုးနေအိမ်တွေကနေပြီးတော့သူတို့တိတ်ရှောင်နေချင်းစစ်တပ်ကကြေးရွာတွေကနေအိမ်တွေကိုဝင်ရောက်ရှာဖွေတာနောက်အဖို့တဲ့ပစ္စည်းတွေကိုယူဆောင်တာတွေရှိတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့သွားရောက်စစ်ဆေးမှုတွေလုပ်တဲ့အခါမှာဒါပြည်သူလူထုတွေရောကျွန်တော်တို့သွားပြီးတော့ဘယ်လိုဖြစ်နေတော့ခက်ခဲတွေအားလုံးဝိုင်းဝန်းပူးပြီးသွားတဲ့အခါမှာတော့ကျွန်တော်နည်းနည်းတွေးကြရတဲ့အတိုင်းသာကတော့သူတို့ဝင်ခဲ့တဲ့ရွာမှန်ကန်ကြတော့တော်တော် ဟိုဘယ်လိုပြောမလဲစားရတယ်လဲဂုံကိုကလောက်ထားရတယ်သူတို့ပြောရတဲ့ဖြစ်တယ်ယူသွားကြတယ်အကြောင်းကိုဆိုတော့တက်တယ်မလဲဥပါသွားတယ်ဗျကင်မရာဆက်ကြီးကြရတာဆိုတော့ဆက်ဆံမလျှော့တော့တင်းကိုကြည့်ပါတယ်ဆရာကြီးပါတယ်အဲ့လိုလူကြီးကျွန်တော်တို့ဒီမှာဖျားထားရတယ်ဗျနော်
စစ်ကောင်စီတပ်ဟာစက်တင်ဘာလ17ရက်နေ့ကစလို့စက်တင်ဘာလ28ရက်နေ့ထိ18ရက်နီးပါးပလဲမြို့နယ်ထဲမှာနေမီရှင်းလင်းရေးလုပ်နေပါတယ်။နေမီရှင်းလင်းရေးအတွင်းမှာစစ်ကောင်စီတပ်နဲ့ကာကွယ်တပ်ဖွဲ့ဝင်တွေတိုက်ပွဲဖြစ်ခဲ့ပြီးတော့စစ်တပ်ကနေပြီးတော့လေကြောင်းကနေပစ်ခတ်တဲ့အထိတိုက်ပွဲတွေကပြင်းထန်ခဲ့ပါတယ်။အခုချိန်မှာတော့စစ်ကောင်စီတပ်ဟာပလဲမြို့နယ်ထဲကနေစလင်းကြီးမြို့နယ်ထဲကိုနေမီရှင်းလင်းရေးတွေဆက်လုပ်နေတယ်လို့သိရပါတယ်။ဒါကြောင့်မလို့ပလဲမြို့နယ်ထဲကဒေသခံတချို့နေရာပြောင်းနေကြပြီမဲ့နောက်ထပ်စစ်ကြောင်းထိုးလာမှာကိုစိုးရိမ်နေတဲ့ရသားတချို့ကတော့နေရာကိုမပြောင်းနိုင်မနဲ့ဘေးလွတ်ရာနေရာတွေမှာပဲဆက်ပြီးတော့တင်းရှောင်နေကြပါတယ်
။ဒါကတော့ပလဲမြို့တဲကပလဲမြို့နယ်တဲကအခြေအနေတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုသားညုံပြောပြသွားတာပါ။ဆက်လက်တင်ပြပေးမယ့်အကြောင်းအရာကတော့ဒီကနေ့ຫນွေဥတော်လိုင်းရေးမှာ88မျိုးဆက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ ABSDF ចောင်းသားတပ်မတော်ကလည်းတိုက်ရင်တပ်ဖွဲ့တွေပြန်လည်စုစည်းပြီးအတူလက်တွဲတိုက်ပွဲဝင်နေပါတယ်။ NCA ငင်းညာရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပေမဲ့စစ်တပ်အာဏာသိမ်းထားတဲ့အောက်မှာငင်းညာရေးလုပ်ငန်းစဉ်တွေဆက်သွားဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။ ABSDF ရဲ့ဥက္ကဋ္ဌကိုတန်ငယ်ကိုထိုင်းမြန်မာနယ်စပ်တနေရာမှာတွေ့ဆုံမေးမြန်းခဲ့တဲ့ကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးတင်ပြပါမယ်။
2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေဆက်ဒေသအသီးသီးနဲ့တိုင်းရင်းသားနယ်မြေတွေကိုရောက်ရှိလာတဲ့လက်နက်ကင်တော်လှန်ရေးဆင်နွှဲလူသူတွေ CDM ဝန်ထမ်းတွေစသဖြင့်ရောက်ရှိလာသူတွေကိုကူညီမယ်လက်တွဲလှုပ်ဆောင်မယ်လို့အဖွဲ့အစည်းရဲ့ဆုံးဖြတ်ချက်နဲ့အတူຫນွေဦးတော်လှန်ရေးမှာပါဝင်နေတာဖြစ်တယ်လို့ဥက္ကဋ္ဌကိုတန်ခဲကပြောဆိုပါတယ်။1988ခုနှစ်တော်လှန်ရေးမှာတိုင်းရင်းတပ်ဖွဲ့ပေါင်းများစွာနဲ့မြန်မာပြည်အနှံ့လက်နက်ကင်တော်လှန်ရေးဆင်နွှဲခဲ့တဲ့ ABSDF ဟာ2021ခုနှစ်မှာတကြောပြန်အင်အားပြန်လည်တည်ဆောက်ပြီးတိုက်ပွဲဝင်နေတာဖြစ်ပါတယ်
။နောက်ရှိလာတဲ့အင်အားအသစ်တွေပေါ်မှာကျွန်တော်တို့တင်တန်းတွေပေးရတယ်တပ်နိုင်တဲ့အကူအညီတွေပေးရပါတယ်။ဒါကြောင့်မို့ပြောချင်တာကတော့ဒီနေ့အချိန်တွေမှာတော့ ABS ရဲ့ဟာလူမှုတော်လှန်ရေးမှာပါဝင်နေတဲ့လူမှုတိုက်ပွဲတွေနဲ့အတူတကွလက်တဲတိုက်ပွဲဝင်နိုင်တဲ့အချိန်တွေရှိပါတယ်။အင်အားအသစ်တွေလည်းကျွန်တော်တို့ခုနကပြောတိုးပွားလာတယ်စစ်ကြောင်းအသစ်တွေလည်းတိုးပွားလာပါတယ်။ဒါသည်ကျွန်တော်တို့ ABSD ရဲ့35နှစ်တောင်တွင်းမှာကျွန်တော်တို့ဒီရဲ့ဖြစ်ထွန်းမှုလို့ပြောရင်လည်းဖြစ်ပါတယ်လူမှုတိုက်ပွဲနဲ့လက်နက်ကင်တော်လှန်ရေးပေါင်းစပ်နေတဲ့အခမ်းအနားမှာ ABSD ကလည်းတခန်းတခန်းအားနေပါဝင်နေတာဖြစ်ပါတယ
်1988ခုနှစ်ကနေစတင်တိုက်ပွဲဝင်ခဲ့တဲ့ចောင်းသားတပ်မတော် ABSDF ဟာ2015ခုနှစ်သမရဥသိမ်းစိန်လက်ထက်မှာ NCA အပြစ်ကတ်ရစဲရေးစာချုပ်လက်မှတ်ထိုးခဲ့ပြီးတိုင်းပြည်ပြဿနာကိုနိုင်ငံရေးနည်းနဲ့အပြေရှာဖို့ကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့ဒီကနေ့မှာတော့ NCA သဘောတူညီချက်ဟာအလုံးမဖြစ်တော့ဘဲဆက်လက်လှုပ်ဆောင်လို့ရတဲ့အခြေအနေမရှိတော့ဘူးလို့ဥက္ကဋ္ဌကိုတန်ခဲကပြောပါတယ
်။ NCA ဆိုတဲ့အနှစ်တာလို့ပြောမလား။ NCA ဆိုတဲ့ mechanism ကဖြေရှင်းမှုပုံစံဘယ်လိုလဲဆိုရင်ခုပြောနေတဲ့ဒီနိုင်ငံရေးပေါ့နော်။ကျွန်တော်သဘောတူညီချက်ကိုရှာတဲ့အခါမှာလွတ်တော်တွေပါရမယ်လွတ်တော်ကိုစားသူကော်မတီတွေပါရမယ်နောက်တော့ရွေးကောက်ခံကိုယ်စားလှယ်တွေပါရမယ်အစိုးရပါရမယ်တပ်မတော်ပါရမယ်အဲ့ဒီအပြင်ခု NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေလည်းပါမယ်ဒါတွေအားလုံးစုဆောင်ပြီးတော့နိုင်ငံရေးသဘောတူညီချက်ကိုရှာမယ် NCA ဒီ mechanism အောက်ကနေပြီးတော့မှဟာကျွန်တော်တို့ဒီသဘောတူညီချက်ကိုရှာမယ်လို့ဟိုသဘောတူခဲ့တာဖြစ်တယ်ဒါပေမဲ့ဒီနေ့အချိန်ဒီမှာလွတ်တော်ဆိုတဲ့အခက်အခဲလည်းမရှိဘူးနိုင်ငံပါတီဆိုတဲ့အခမ်းအနားလည်းမရှိဘူးအစိုးရဆိုတဲ့အခမ်းအနားလည်းမရှိဘူးတမတော်တခုတည်းကသာလျှင်အုပ်ချုပ်ရေးရောတရားစီရင်ရေးရောဥပဒေပြူရေးရောကိုအာဏာသိမ်းပြီးနောက်မှာဒါချုပ်ကန့်ထားတာဖြစ်တယ်ဒီအပြင်အဲ့လိုရန်တရားတွေတဲမှာဒီနေ့ຫນွေဦးတော်လိုင်းရေးမှာအထူးသဖြင့်ကတော့လက်နက်ကင်တော်လိုင်းရေးအဖွဲ့စည်းတွေဟာຫນွေဦးတော်လိုင်းနဲ့အတူပူးပေါင်းပါဝင်ပြီးရောမှာအလုပ်လုပ်ခဲ့ကြရတာဖြစ်တယ်တနည်းအားဖြင့်ပြောရင်လူထုတိုက်ပွဲနဲ့လက်နက်ကင်တော်လိုင်းရေးဟာပေါင်းဆက်သွားတဲ့အခြေအနေဖြစ်တယ်လူပဲဒီတနိုင်ငံလုံးအပြစ်ကရစရေးဆိုတဲ့စာချုပ်ကြီးကရှိနေပြီမဲ့အဲ့ဒီထဲမှာရှိတဲ့ရန်တရားတွေအားလုံးကတော့ဘလို့မှအလုံးလုံးနိုင်တဲ့အခြေအနေမရှိဘူး။နောက်တစ်ခုကတော့ပြောကျင်တဲ့အတိတ်ကတော့အစိုးရရန်တရားမရှိဘူး၊လွတ်တော်ရန်တရားမရှိဘူး၊နိုင်ငံရေးပါတီရဲ့အခမ်းအနားမရှိဘဲနဲ့တပ်မတော်တခုနဲ့ဟလာဒီပြောဆိုနေတဲ့ဒီ NCA ဆိုတဲ့ဒီရန်တရားအသက်သွင်းမှုကတော့ဘလို့မှအလုံးမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်မို့လဲဒီလို NCA ဆိုတာကဘလို့မှကျွန်တော်တို့ဆက်သွားလို့ရတဲ့အခြေအနေမရှိဘူး။ဘာမှပြည်နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးသဘောတူညီချက်ရှာနိုင်တဲ့အခင်းချင်းလည်းမရှိတော့ဘူးလို့ပဲကျွန်တော်တို့ပြောရမှာဖြစ်ပါတယ
်။လက်ရှိမှာအလှူငွေပေါ်မှာအခြေခံရပ်တည်နေရပြီးငွေကြေးအကန့်အသတ်ကြောင့်တိုးချဲ့လှုပ်ဆောင်လိုတာတွေရှိပေမဲ့ ထင်းကြီးလှုပ်ဆောင်နေရတာတွေရှိတယ်လို့ဆိုပါတယ်နိုင်ငံတကာအလူရှင်တချို့ထောက်ပံ့တာမျိုးရှိပေမဲ့များများဆဆလက်ခံရရှိတာမျိုးမရှိဘူးလို့ဆိုပါတယ
်အထူးသဖြင့်ကတော့ပြောချင်တာကကျွန်တော်ဒီနေ့မြို့တော်လန်ရေးရဲ့အဓိကမောင်းငင်အားတွေရှိပါတယ်ဟုတ်လားကျွန်တော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တယ်ဒေသနာကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တယ်အလားတူပဲကျွန်တော်တို့တရားဝင်မှုအနေနဲ့စစ်ကောင်စီကိုအပြိုင်ကျွန်တော်တို့ခုနပြောဟိုတိုက်ပွဲဝင်နေရတဲ့ NUG လို့အဖွဲ့အစည်းတွေရှိပါတယ်ဒီတိုင်းနိုင်ငံကသွားတဲ့အလူငွေတွေကဒီကောင်းစဉ်အောင်မှာအများဆုံးသွားနေတယ်လို့ပဲကျွန်တော်တို့ယူဆရမှာဖြစ်ပါတယ်ဒါကလည်းတော်လိုင်းအတွက်အရေးကြီးတဲ့လိုအပ်ချက်လို့ယူဆပါတယ်ကျွန်တော်တို့ရဲ့အနေနဲ့လည်းကျွန်တော်တို့တိုင်းတာအလျောက်ဒီဆက်ဆက်နေတဲ့အဖွဲ့အစည်းတွေနိုင်ငံတကာအရောက်အများစုတွေရဲ့ခုနပြောတဲ့ကုလညီညွတ်မှုတွေအစုံအယရှိပေမဲ့ကျွန်တော်တို့အများကြီးရရှိသေးတာမရှိပါဘူး
$1988 ဒေါ်လာရင်းမှာတပါတီအာဏာရှင်စနစ်ကိုအဆုံးသတ်ပြီးစစ်အာဏာရှင်စနစ်ကိုမျက်နှာခုံးခွာချနိုင်ခဲ့ပါတယ်။အခုဆက်လက်ဆင်နွှဲနေတဲ့2021ဒေါ်လာရင်းမှာလူထုဟာဒီမိုကရေစီပြေဝပြီးဒန်းတူရေးရှိတဲ့ဖက်ဒရယ်ပြည်ထောင်စုကိုတောင်းဆိုနေတာဖြစ်တဲ့အတွက်ဒါကိုအကောင့်အထည်ဖော်နိုင်မှပဲတိုင်းပြည်ပြဿနာဖြေရှင်းပြီးဖြစ်မယ်လို့ယုံကြည်ကြောင်းဥက္ကဋ္ဌကိုတန်ခဲကပြောဆိုပါတယ်။
2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအပြည့်တိုင်းဖျက်သိမ်းပြီးဒီမိုကရေစီကိုအာမခံရမယ်ဒန်းလူရေးကိုအာမခံရမယ်ကိုပိုင်တိုင်းဝင်းကိုအာမခံချက်ရှိတဲ့ဖေဖေပုံစံတစ်ခုတည်ဆောက်မယ်စနစ်တစ်ခုကိုတောင်းဆိုတာဖြစ်ပါတယ်ဒါကြောင့်မို့ပြောနေတဲ့အတိတ်ကဒီစနစ်တစ်ခုကိုရှာဖွေဖို့အတွက်အဖြေရှာရမှာဖြစ်ပါတယ်ဒီစနစ်၎င်းချင်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအောက်ကိုပြန်ပွားမယ်မိသည့်သဘောတူညီချက်ကိုမှကျွန်တော်တို့ပြည်သူလူထုအနေနဲ့လက်ခံနိုင်တော့တဲ့အခြေအနေရှိပါဦးအဲဆိုလိုချင်တဲ့အတိတ်ကဒီစနစ်တခုကိုအာမခံရရှိတဲ့ဒီမိုကရေစီနဲ့ဟလာဒန်းတူရင်းနဲ့ကိုပိုင်ပြတာကွင်းဖဲရယ်ပုံစံစနစ်တခုကိုအာမခံနဲ့သဘောတူညီချက်တခုကိုရှာနိုင်တဲ့အဖြေတခုကိုထောက်နိုင်မှသာလျှင်ဒီနေ့တိုက်ပြီးကြက်တဲ့အဖြေရှင်းနိုင်နေမယ်လို့ကျွန်တော်ယူဆပါတယ
်။ ABSDF ចောင်းသားတမတော်ဟာ1988ခုနှစ်ဒီမိုကရေစီအရေးအတွက်လူထုအုံကြွတော်လှန်မှုမှာဥဆောင်ခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘဂတကိုခြေခံပြီးပေါ်ပေါက်လာတဲ့အဖွဲ့အစည်းတရားဖြစ်ပါတယ်။အခုအခါ2021ခုနှစ်ຫນွေဥဒေါ်လာရေးမှာမျိုးဆက်တစ်လူငယ်ចောင်းသားတွေနဲ့အတူဆက်လက်တိုက်ပွဲဝင်နေပါတယ
်။ဒါကတော့ ABSDF ចောင်းသားတမ်မတော်ရဲ့နိုင်ငံရေးရည်ရည်ချက်နဲ့အခြေအနေတွေကိုဥက္ကဋ္ဌကိုတန်ခဲနဲ့မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်တင်ပြမယ့်အကြောင်းအရာကတော့ဂျောင်းကိုရီးယားနိုင်ငံမှာတမ်မတော်နေအထိမ်းအမှတ်ကိုစိုးမျိုးတော်မှာစစ်စုနဲ့အတွင်ပထမဆုံးအချိန်ဖြစ်အင်ကာနီကကြီးကျယ်ခမ်းနားစွာကျင်းပခဲ့ပါတယ်။ဒါဟာကိုရီးယားနိုင်ငံကြားဆက်ဆံရေးတင်းမာမှုတွေတိုးလာနေချိန်မှာကျင်းပတာဖြစ်ကြောင်း VO တောင်ကိုရီးယားဌာနအကြီးအကဲ Nick Chen ကဆိုမျိုးကသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပါမယ
်တောင်ကိုရီးယားနိုင်ငံဆိုမျိုးမှာကျင်းပတဲ့ကြီးမားတဲ့ဆေးပြပွဲမှာတပ်သားထောင်ပေါင်းများစွာပါဝင်ပြီးဒါဟာတိုက်လေရင်တွေတင့်ကားတွေကနေရေရက်တင်းမော့တွေအထိပါဝင်တဲ့လက်နက်စနစ်မျိုးစုံနဲ့ရှင်နှစ်တွင်အကြီးမားဆုံးစီးရေးပြပွဲလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဟာတိုးလာနေတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သမရယုံရှင်ယိုးကပြောခဲ့ပြီးတဲ့နောက်မှာဒီစီးရေးပြပွဲကျင်းပလာတာဖြစ်ပါတယ
်။ ဥကာလီဂျန်ဆူရှင်းနာဒဝါဂျေရက်ဆာဗီ
မြောက်ကိုရီးယားဟာနိုင်ငံတကာကတတလဲလဲသတိပေးနေတဲ့ဂျာကပဲသူ့ရဲ့နျူကလီးယားနဲ့မစ်ဆိုင်းဂျုံးလက်နက်တွေခေတ်မီအောင်ပြုလုပ်ပြီးနျူကလ িয়ার လက်နက်သုံးပါဖြစ်ကြောင်းပွင့်ပွင့်လင်းလင်းပဲချင်းချောက်လာပါတယ်။ဒါဟာတောင်ကိုရီးယားကိုချင်းချောက်နေတဲ့အပြင်ကမ္ဘာငြိမ်းချမ်းရေးကိုပါအကြီးအကျယ်စင်ခေါ်လိုက်တာဖြစ်ပါတယ်
။စီးတဲ့ထောင်းရတဲ့ဖုန်ပ
ြဒီစီးပြပွဲကနေတောင်ကိုရီးယားရဲ့လက်နက်အသစ်ဆန်းအများပြားကိုပြည်သူတွေပထမဆုံးတွေ့မြင်လာတာဖြစ်ပြီးဒီထဲမှာမြောက်ကိုရီးယားရဲ့ပက်ထင်းတပ်မစ်ဆိုင်းဒုံးတွေကိုဖြိုခွင်းဖို့အတွက်ထုတ်လုပ်ထားတဲ့မြေပြင်ကနေဝင်ဟင်တဝိပြဒုံခွန်းဒုံစနစ်တွေလည်းပါဝင်ပါတယ်။တောင်ကိုရီးယားနိုင်ငံသားတချို့ကတော့မြောက်ကိုရီးယားကတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေအတွက်စိုးရိမ်ပုံတော့တိတ်မရပါဘူး။စိုးကလည်းတနိုင်ထီးရှိတဲ့ခြုံကြီးပြည်နယ်ကကင်ဟွမ်ဂျုံကတော့
ဟိုဗီဇာရတဲ့ဈေးဆက်ပြောက်ကြတာလေရောက်ဆော်ရတဲ့
ကျွန်မယောက်ျားကတခါတလေမနေ့စိုးရိမ်အလုပ်ဝင်ရတယ်လေ။မြောက်ကိုရီးယားကမစ်ဆိုင်းဒုံပြပြီးဆိုရင်ပေါ့ဒါပေမဲ့ဘာမှမဖြစ်ဘူးလို့ထင်လို့လဲကျွန်မကတော့တိတ်စိတ်မပူပါဘူး။
စိုးကစီးပြပွဲကိုကြည့်ဖို့အတွက်ရောက်လာတဲ့ရန်ကျူးမြို့ကလီဟွမ်ကူးကလည်းနျူကလ িয়ার ဆစ်ဖြစ်မယ်လို့တတ်မှတ်ပါဘူ
းဆေဝနာ
မြောက်ကိုရီးယားရဲ့ဖြီလုံလှန်လုံးတွေကဆယ်စုနှစ်အတော်ကြာနေပါပြီဆိုတော့ကိုရီးယားကျွန်းဆက်မှာနျူကလ িয়ার ဆစ်ပွဲတကယ်ဖြစ်မယ်လို့ကျွန်တော်မထင်ပါဘူ
းဒီစီးပြပွဲမှာ တောင်ကိုရီးယား drone စစ်စင်ရေးဌာနချုပ်ကပါပထမဆုံးချိန်ဖြစ်တဲ့ပါဝင်ပြတာခဲ့တာဖြစ်ပါတယ်။ဒါအပြင် American တပ်တွေလည်းပထမဆုံးချိန်ဖြစ်တဲ့တောင်ကိုရီးယားစစ်တပ်နဲ့အတူတူကခြိတက်လာတာဖြစ်ပြီးဒါဟာနှစ်နိုင်ငံရှိမဟာမိတ်ခုနှစ်နှစ်ပြည့်ချိန်မှာဆက်ဆံရေးအထွတ်ထိပ်ကိုရောက်နေပြီဆိုတာကိုပြတာနေတာလည်းဖြစ်ပါတယ
်။ဒါကတော့တောင်ကိုရီးယားတမတော်နေစီရေးပြပွဲအခမ်းအနားကြောင့်ဒေါခင်မျိုးသက်ပြောပြသွားတာပါဆက်လက်တင်ပြမယ့်အကြောင်းအရာကဩစတြေးလျနိုင်ငံဆစ်ဒနီမြို့ဟာမိဘအန္တရာယ်ကြီးကျွမ်းရနိုင်တယ်လို့တတိပေးချက်ထုတ်ပြန်ထားပါတယ်။မိသက်သမားတွေကတော့တက်စမီနာပြည်နယ်နဲ့ Queensland ပြည်နယ်တွေမှာမိတော့ကြီးတွေကိုငြိမ်သက်နေရပါတယ်။စက်တင်ဘာလအပူချိန်စံချိန်တွေမြစ်တက်ခဲ့ပြီးတောင်ပိုင်းပြည်နယ်တွေကိုမိခင်ထားသလိုဖြစ်နေပါတယ်။ဆစ်ဒနီမြို့ကနေ Field Master ပေးပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ကပြောပြပါမှာ
။ဩစတြေးလျနိုင်ငံတချို့ပြည်နယ်တွေကိုဒီနှစ်နွေဦးရာသီဆောရောက်လာတာနဲ့အတူချစ်ချစ်တောက်ပူလောင်နေတာပါအရှိတောင်ပိုင်းဒေသကမြို့တချို့မှာစံချိန်တင်လောက်အောင်အပူချိန်မြင့်တက်ခဲ့ပါလေမြို့ဦးအပူလိုင်းကတောမီလောင်မဲ့အန္တရာယ်ရှိနေပါတယ် New South Wales ပြည်နယ်မှာတောမီအချိန်80နီးပါးလောင်ကျွမ်းပါတယ်အများစုကငြိမ်းသက်ဖို့ခက်ပါတယ်ဒါကြောင့် Sydney မြို့နယ်တစ်ဝိုက်ကိုမီးပေးအန္တရာယ်ဇုံအဖြစ်သတိပေးချက်ထုတ်ပြန်ခဲ့ပါတယ်မိသားသမားတွေကမြို့စုံတစ်ဝိုက်မီးစွဲကျူးအောင်ငြိမ်းသက်ပါတယ်ဒါပေမဲ့လည်း Sydney မြို့ကနေကီလိုမီတာ80လောက်အကွာဝက်ဒဘန်မြို့နယ်မှာဆိုရင်မိတော့တွေကအိမ်နာအထိရောက်လာတာပါဒီမိတော့တွေကပူပြင်းခြောက်တွေ့တဲ့ရာသီဥတုကြောက်ရောလေပြင်းတိုက်ခတ်မှုကြောက်ပါဖြစ်လာတာပါဂျက်ဆန်ဂျွန်ဆန်ဟာ New South Wales ပြည်နယ်မိသားဌာနကတာဝန်ရှိသူဖြစ်ပြီးလောင်နေတဲ့မိကထိန်းချုပ်ဖို့ခက်ခဲကြောင်းပြောပါတယ
် It's a very dangerous thing that we do not only the fire the heat that the guys have to deal with
မိငိမ့်တန်းနေရတဲ့တချိန်ထဲမှာပဲအပူချိန်ကလည်းမြင့်နေတော့ကျွန်တော်တို့လူတွေအင်အားကုန်ခန်းစေပါတယ်။ဒီမိသားသမားတွေကစေတနာဝန်ထမ်းလုပ်သူတွေဆိုတော့သူတို့ကမီးလောင်တဲ့နေရာကိုသူတို့အလုတ်ကနေတန်းလာရတာပါ။နေရာဒီတစ်ခုလုံးအရန်ပူတဲ့နေ့တွေမှာရှေ့လျှောက်ဘယ်လိုဆက်ဖြစ်လာမလဲဆိုတာကျွန်တော်တို့စောင့်ကြည့်ရမှာဖြစ်တယ်လို့ကြိုတင်ပြင်ဆင်မှုတွေလည်းလုပ်ရပါလိမ့်မယ်
။ဩစတြေးလျနိုင်ငံကိုအယ်နီညိုအပူလိုင်းဖြတ်မယ်လို့မိုးလေဝသဘီရိုကကြေညာထားပါတယ်။အဲ့ဒီရာသီဥတုဖြစ်စဉ်က6တွေ့ပူပြင်းလုံးနဲ့အခြေအနေနဲ့ဆက်ဆက်နေပြီးတောမီလောင်ဖို့အန္တရာယ်များပါတယ်ဆစ်ဒနီစင်ကြီးဘုံရွာလေးဖြစ်တဲ့ဝါလာစီယာမှာဆိုရင်နေအိမ်အဆောက်အုံအများပြားကိုပိတ်ခိုင်းထားပြီးမိသားသမားတွေကရဟတ်ရင်တွေကိုပါအသုံးပြုရင်းတောမီတောက်ကြီးတွေကိုငြိမ်သက်ဖို့ကြိုးစားခဲ့ရတယ်လို့ဒေသခံမိသားသမားဒွန်ဘာကဆိုပါတယ
် It was raging mate it was really really on fire it was those trucks everywhere those trucks all in this area here there's
မိကအပြင်းထန်လောင်ကျွမ်းနေတော့ခက်ခက်ခဲခဲနဲ့ငြိမ်သက်ခဲ့ရပါတယ်မိသက်ကားတွေဆိုတာခြေချင်းလိမ်နေတာပဲရဟတ်ရင်တွေကလည်းကူပြီးငြိမ်သက်ပေးပါတယ်မိတောက်တွေမိကိုလုံးကြီးတွေဆိုတာဟုန်ဟုန်တောက်နေပါတယ်ကျွန်တော်တို့ကတော့လူနေအိမ်တွေကိုကာကွယ်ပေးဖို့အသင့်အနေထားမှာစောင့်နေခဲ့ရပါတယ်တကယ်ကိုစိုးရင်စရာကောင်းတဲ့အခြေအနေပ
ါအပူချိန်ရော့ကျသွားတဲ့နေမျိုးမှာတော့နေထိုင်ရအနည်းငယ်တက်တာပေမဲ့မီးအများစုကဆက်လောင်ခဲ့ပါတယ်ရာသီဥတုဖောက်ပြန်မှုဆိုးွားလာတာကဩစတြေးလျမှာတောမီနဲ့အခြားသဘာဝဘေးအန္တရာယ်တွေကိုပေါ်ပေါက်လာစေတယ်လို့သိပ္ပံပညာရှင်တွေကထောက်ပြပါတယ်2019-2020ကြာကာလတုန်းကဩစတြေးလျဒေသအတော်များများမှာ Black Summer လို့လူသိများတဲ့တောမီအကြီးအကျယ်လောင်ခဲ့ပြီးမီးလောင်မြင်ပမာဏက UK နိုင်ငံတစ်ခုစာအရွယ်စားရှိခဲ့ပါတယ်ခင်ဗျာ
ဒါကတော့ဩစတြေးလျကအပူဒဏ်နဲ့တော်မီအန်ရဲ့အကြောင်းကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ် VO ရဲ့သာသာပတိနေမနေ့ပဲအတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လည်နေပါတယ်မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုပြောပြအောင်ပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American အသံရဲ့ကြာတာပတိနဲ့မနက်ပတ်အသံလွင့်အစီအစဉ်ကိုဆက်လက်ထုတ်လည်နေပါတယ်ကျွန်တော်တို့ရဲ့ရေဒီယိုအတန်လွင့်အစီအစဉ်ဒီကရိုလိုင်းနိုမီတာ25 kHz 11133ညလိုင်းနိုမီတာ40 kHz 9133ညလိုင်းနိုမီတာ58 kHz 5805တို့ကနေဖမ်းယူနောက်သက်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ပတ်စင်ကန္တာတွေဖြစ်တဲ့ editor နဲ့ဆွေးနွေးကန်ဂျမားရီကန္တာအားကစားအစီအစဉ်ကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်ပထမဦးဆုံးအနေနဲ့ကတော့ editor နဲ့ဆွေးနွေးကန်အစီအစဉ်ဖြစ်ပါတယ် ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်မယ်ဆိုတဲ့ပန်းတိုင်နဲ့ချီတက်နေတဲ့ NUG အစိုးရဟာဘယ်လောက်အထိခရီးပေါက်ခဲ့ပါပြီလဲရှေ့လျားတဲ့ခရီးထွက်ဆိုရင်မတိတာလာပေမဲ့အလားတူကြွေးကြော်ထားတဲ့စစ်ကောင်စီနဲ့နှိုင်းရှင်မယ်ဆိုရင်အရွေးတစုံတရာရှိပါသလားဦးကျော်စန္တာကိုမမြသစဉ်အောင်ကမေးမြန်းဆွေးနွေးထားပါတယ်
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါများရှင
်အနာရှင်စနစ်ကိုဖျောက်ချပြီးတော့ဒီမိုကရေစီပန်းတိုင်ရည်မှန်းချက်နဲ့သွားနေတဲ့ဒီ NUG ဟာဘလောက်ထိခရီးရောက်နေပါပြီလဲ
အနာရှင်စနစ်ကိုဖျောက်ချမယ်ဒီမိုကရေစီပြီးတော့ဒီမိုကရေစီပြည်ဝတဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်မယ်ဆိုတာသူတို့ရဲ့ကြွေးကြော်သံဖြစ်ပါတယ်ဆိုတော့ဒီကြွေးကြော်သံဟာအင်မတန်အလံဝေးတဲ့ပန်းတိုင်ဖြစ်ပါတယ်ဒီပန်းတိုင်ကိုရောက်ဖို့ဆိုတာမြန်မာသပိုင်းမှာပထမဦးဆုံးအကြိမ်ရဲ့ဝန်ချက်မှတ်ထားတဲ့ပန်းနိုင်လည်းဖြစ်ပါတယ်တခါမှတော့အိမ်မက်မမက်ခဲ့ဘူးသေးဘူးလို့ပြောရင်ရမယ်ဖြစ်ပါတယ်ဆိုတော့ဒီလောက်ခြေလျားတဲ့ခီးတွေအန်ယူဂျီရဲ့နှစ်နှစ်တာသက်တမ်းလှုပ်ရှားမှုကိုကြီးမယ်ဆိုရင်တော့အဲ့ခီးတွေအတော်ပေါက်ပြီးပြောဖို့ကတော့သိခက်ခဲပါတယ်သို့တော်လည်းပဲစစ်ကောင်စီရဲ့ရှင်ပြီးတော့တူတက်မှုအတက်အကျဘယ်လောက်ရှိလဲဆိုတာနှိုင်းရှိပြီးပြောလို့ရပါတယ်စစ်ကောင်စီကလည်းပဲ27 February မှာအနာသိမ့်ပြီးနောက်ဒီလိုပဲကြွေးကြော်ပြီးတော့ဆက်လာတာဖြစ်ပါတယ်သို့သောစစ်ကောင်စီကိုပြည်သူလူထောက်ခံမှုကမရှိဘူး။ဒါပြင်စစ်ကောင်စီဘက်မှအခက်အခဲတွေအကြတဲ့တွေစီးပွားရေးအခက်အခဲတွေအင်အားကြာရှင်းလာကြတယ်သူတို့တပ်တွေမှပြဿနာဖြစ်တာတွေစသဖြင့်ဆုတ်ယုတ်မှုတွေအများကြီးရှိလာပါတယ်။ NUG ဘက်မှာတော့အဲ့လိုမတွေ့ရဘူး။သူတို့ထောက်ခံမှုပုံများလာတယ်။သူပြည်တွင်းစီးရေးအခြေအနေအရေးသာလာတယ်။ဒီစီးရေးအခြေအနေကိုတော့ကျွန်တော်တို့အသေးစိတ်ခံမနိုင်ဘူးသိခက်ခဲပါတယ်။အတိအကျအချက်လက်ကိုကျွန်တော်မရနိုင်ပါဘူး။သို့သော်လည်းပဲထွက်လာတဲ့စီးရေးတွေရသူတို့ဘက်ကအများကြီးတိုးတက်မှုရှိနေဆိုတာသိရပါတယ်။ဆိုတော့လူတွေကလည်းပဲသူတို့ပူပြီးထောက်ခံလာတာတွေ့ရတယ်စစ်ကောင်စီဘက်မှာတော့သူတို့ကိုတဖြည်းဖြည်းရှုတ်ချတာယုံကြည်မှုအားနဲ့လာတွေ့ရတဲ့အတွက်ကြောင့်အကြံဉာဏ်နှိုင်းရှင်ကြည့်မယ်ဆိုရင်တော့ NUG ဟာသူတို့မျှော်မှန်းထားတဲ့ပန်းနိုင်စီကိုဥတည်ပြီးတော့ရွေးလျားမှုတစုံတစ်ခုရှိရှိနေတယ်လို့ပြောရင်မှားမှန်မဟုတ်ပါဘူးများစွာ
နိုင်ငံတကာအခင်းကျင်းမှာရော NUG ကဘယ်လောက်ထိအရှိရောက်နေပြီလို့ပြောလို့ရပါလဲ
နိုင်ငံတကာအခင်းကျင်းဆိုတာကိုကျွန်တော်အမြင်ရိုးသားပြောရင်တော့နိုင်ငံတကာအခင်းကျင်းဒီအုပ်စုဖွဲ့ပြီးတော့ရှင်ပြိုင်နေတဲ့အာဇာကွင်းကြီးတစ်ခုလိုပါပဲဘောလုံးကွင်းလိုဒါတခြားပွဲလိုပါပဲအာဇာရှင်ပြိုင်နေတဲ့အာဇာကွင်းလိုပါပဲကိုယ်နဲ့အလွန်သင်းရာကိုလူတွေကိုဆွဲပြီးတော့အုပ်စုဖွဲ့ပြီးကစားနေရတဲ့ပွဲပါဆိုတော့တရုတ်တို့ဆိုရအောင်ရုရှားတို့အိန္ဒိယတို့စတဲ့နိုင်ငံတွေသူတို့ကလည်းပဲသူတို့ဘက်ကလေးသာမယ်ထင်တယ်သူတို့နဲ့တဲမဲ့လူထင်တော့သူတို့ဆွဲမှာပဲဆိုတော့မြန်မာနိုင်ငံစစ်ကောင်စီဟာသူတို့ဘက်ကိုပါကောင်းပါသွားမယ်သို့တော်လည်းပဲဘာကိုကြည့်ရမလဲဆိုတော့နိုင်ငံတကာတော်တော်များများကဒီစစ်ကောင်စီနဲ့ NUG မှာ NUG ကိုရှုတ်ချတာပုတ်ခတ်တာတွေသိမတွေ့ရဘူးစစ်ကောင်စီကိုကိုယ့်ဘက်ပါပြီးဘီလို့မသတ်မသိတိုင်အောင်ဝေဖန်ပုတ်ခတ်တာရှုတ်ချတာတွေသိမတွေ့ရပါဘူးဆိုတော့ဒါကိုကြည့်ရင်အဖြစ်နိုင်ငံတကာအတိုင်းအဝန်းဟာအမှန်လို့သဘောပေါက်ကြတယ်ဘယ်သူမှန်းလို့ဘယ်သူမှန်းနေရယ်ဘယ်ဘက်ကဖြစ်စ်နေဆိုတာသူတို့သိပုံရတယ်သို့တော်လည်းပဲသူတို့နိုင်ငံအကျိုးစီးပွားတဲ့ချစ်ချင်ပြီးတော့ပြောနေရတယ်လို့ပဲယူဆမှာဖြစ်ပါတယ်စစ်ကောင်စီကိုရှုတ်ချတာတွေများသလိုကျွန်တော်ပြန်ပြောရင် NUG ကိုရှုတ်ချတဲ့နိုင်ငံတကာကြီးညာချက်ထုတ်ပြန်ချက်တွေဘယ်နိုင်ငံဘက်ကမှသိပြီးတော့ထုတ်ပြန်တာမတွေ့ရဘူးလို့ပြောမှာဖြစ်ပါတယ်ဆိုတော့ဒီမှာကြည့်မယ်ဆိုရင်တော့နိုင်ငံတကာအခင်းကျင်းမှာလည်းပဲ NUG ဘက်ကအခြေအနေဟာတဖြည်းဖြည်းတိုးတက်မှုရှိနေတယ်အခုဆိုရင်နိုင်ငံသားရေးဝန်ကြီးအဆင့်အနေနဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်တွေ့နေရတွေ့တယ်အစောပိုင်းကတော့အဆင်မြင့်အရာရှိလောက်နဲ့သူကတရားမဝင်တွေ့ဆုံမှုတွေရှိခဲ့တယ်အခုနောက်ပိုင်းမှာနိုင်ငံသားရေးရဟွန်ကြီးကိုရအစွာဖို့ဝင်ဒီကိုရတေဝင်လက်ခံပြီးတော့တွေးနေတာတွေတွေးဆနာတွေမြင်လာရပါတယ်ဆိုတော့သူတို့ဘက်ကတိုးတက်မှုရှိတယ်လို့ပြောမှာပါ။အ
ဲဆိုအခုဥကြစန္ဒာပြောသလိုဆိုရင်နိုင်ငံတကာကဒီ NUG ကိုတေဝင်အတိမတ်ပြူရေးကိစ္စရောဘယ်လောက်ထိဖြစ်နိုင်ပါသလဲ
။တေဝင်အတိမတ်ပြူရေးဆိုတာနိုင်ငံတကာဥပဒေအရအတားအဆီးရှိပါတယ်။ကျွန်တော်ပထမဆုံးတစ်ခုရှင်းပြချင်တာကတော့နိုင်ငံကိုအတိမတ်ပြူမှလားအစွာကိုအတိမတ်ပြူမှလားနိုင်ငံ state or နိုင်ငံတော်ဆိုတာဟာ territory population sovereignty government ဒီကုန်းအင်္ဂါလေးခုနဲ့ပြည့်စုံရပါတယ် territory နည်းပြပိုင်ဆိုင်မှုအတိအကျယတိပြရှိရမယ် population အတိအကျရှိရမယ် sovereignty သိအရေးကြီးတယ် sovereignty ဆိုတာအဲ့ဒီနိုင်ငံခုလုံးကကိုစားပြုပြီးတော့ကမ္ဘာနိုင်ငံတွေနဲ့သူနဲ့ဆက်ဆံရင်ဒီနိုင်ငံနဲ့ဖြစ်တဲ့ပြဿနာတွေကိုတခြားနိုင်ငံတွေနဲ့ဒီအစိုးရနဲ့ဆက်ဆံရင်ပြည်လည်အောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေရှိတယ်နောက်ပြီးတော့မှအစိုးရပေါ်တယ်ဆိုတော့NUG ဘက်မှာဒီလောက်ထိမပြည့်စုံပါဘူး။ပုံမှန် NUG နဲ့ဆက်သလိုမြန်မာနိုင်ငံပြည်တွင်းနဲ့ပတ်သက်တဲ့ကိစ္စတွေဆက်ဆံတဲ့နေရာမှာတခြားကိစ္စတွေဒီ NUG ကမဖြစ်ရှင်းနိုင်တာရှိပါလိမ့်မယ်သူတို့ရဲ့နိုင်ငံသားတွေကိစ္စသူတို့ရဲ့စီးပွားရေးနဲ့ပတ်သက်တဲ့တခြားဆက်နွယ်မှုတွေဆိုရင်တိုင်းပြည်ထဲမှာချုပ်ကင်ထားတဲ့အစိုးရနဲ့သူတို့ထိတွေ့ဆက်ဆံရပါတယ်ဆိုတော့အဲ့ဒီဟာကိုချင်းချင်းပြီးတော့energy ကိုတိမ်ဝင်အသီးမပြုတ်မလားမပြုတ်လားဆိုတော့လေနိုင်ငံတကာကချင်းချင်းစဉ်းစားရပါတယ်အစိုးရအနေနဲ့အသီးမပြုတ်ပါလေသို့ပေမဲ့လည်းဥရောပစာမျက်ကလို့နိုင်ငံတွေဆိုလို့ရှိရင်သူတို့ကတော့တော်တော်များများအသီးမပြုတ်တဲ့ energy တိမ်ဝင်အစိုးရအဖြစ်နဲ့အသီးမပြုတ်ရပြောကြပါတယ်အာဆီယံကတော့အသီးမပြုတ်လို့မဖြစ်ဘူးပြုတ်ဖို့တိုက်တွန်းနေတယ်သူတို့ကလည်းပဲထီထောင်ချောင်ဖြစ်နေရတယ်သူတို့စောစောကပြောတဲ့အခြေအနေပဲသူ့ကိုလုံအောင်အသီးမပြုတ်လိုက်ရင်စစ်ကောင်စီကလုံအောင်ပြစ်ပယ်ရမှာဆိုတော့မြန်မာပြည်ထဲမှာရှိနေလောလောဆယ်ကိစ္စနဲ့သူတို့ဆက်ဆက်ပြီးပြောမယ်ဆိုရင်ဘယ်လိုလုပ်ပြီးတော့ထိတွေ့ဆက်ဆံမလဲဆိုတော့ဒါတွေလည်းစဉ်းစားမယ်လို့ထင်ပါတယ်ဆိုတော့နိုင်ငံကအသီးမပြုတ်ဖို့တည်ဝင်အသီးမပြုတ်ဆိုတော့ NUG ဘက်ကလည်းဆိုင်လိုက်မတက်ကြိုးစားနေတယ် NUG ရဲ့ဝန်ကြီးတွေကထုတ်တဲ့စာတွေကိုတွေ့ရင်နိုင်ငံကသူတို့အဝေးပြေးအစိုးရတို့ဒါကြပ်ချက်အစိုးရရဲ့ government ကိုမြင်နေတယ်အဲ့လိုမဟုတ်ဘူးငါတို့ကတည်ဝင်အစိုးရဖြစ်တယ်ဆိုပြီးတော့အခိုင်အမာပြောနေပါတယ်ဆိုတော့သူတို့ကတော့သူတို့တောင်းဆိုမှာပဲနိုင်ငံတကာဘက်ကလည်းပဲသူတို့ချင်းချင်းစဉ်းစားစရာတွေရှိနေတယ်ဥပဒေအရလက်တွေ့ဖြစ်နိုင်မဖြစ်နိုင်ဆိုတာစဉ်းစားနေလို့တောင်းနေမှုတွေတော့ရှိတယ်လို့ထင်ပါတယ်မစရအ
ဲ့နောက်တစ်ချက်ကကြတော့တမ္မကြီးဦးကျော်မိုးထွန်းကိစ္စပါဒီဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာဒီမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်ပြီးထားမယ်ပေါ့ဒီနှစ်မှလည်းအဲ့လိုခန့်မှန်းကြပါတယ်ဦးကျော်မိုးထွန်းကိုရိုင်းကလည်း VOE နဲ့တွေ့ဆုံမေးမြန်းခဲ့မှာဒီသဘောမျိုးအရေးအမွေပြောပါတယ်အဲ့တော့သူ့ရဲ့နေရာဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်သူကမြန်မာနိုင်ငံရဲ့သူ့ကိုအများကကိုယ်စားလှယ်ဖြစ်ကုလသမဂ္ဂတိုင်ဝင်အသိမှတ်ပြုလိုက်တဲ့ဆိုရင်သိပြီးတော့အရေးပါပါတယ်စောစောကပြောသလိုစစ်ကောင်စီကိုလုံအောင်ပစ်ပယ်ပြီးတော့သူတို့နဲ့ပဲဆက်သွယ်ရတော့မှာဆိုတော့ကုလသမဂ္ဂအနေနဲ့ဟာအသိအခက်ခဲကြုံရတယ်ကုလသမဂ္ဂဟာတနေ့နိုင်ငံတွေတဲ့နိုင်ငံတော်အဖွဲ့အစည်းတရားတွေနဲ့ကုလသမဂ္ဂရဲ့ဆက်နွယ်နေတဲ့ agency တွေပေါ့အဲဒီအဖွဲ့အစည်းတွေမြန်မာနိုင်ငံထဲမှာအလုပ်လုပ်နေရတဲ့အများကြီးရှိပါတယ်ဥပမာအဖြစ်တော့ humanitarian ကိစ္စကိုစာနာမှုကိစ္စကိုလုပ်နေ OCHA လို့အဖွဲ့အစည်းတွေလုပ်နေရတယ်နောက် WFP လို့စာမျက်နှာအဖွဲ့အစည်းတွေသူတို့လုပ်နေရတယ် UNICEF လို့အဲ့လိုလုပ်နေသူတို့နဲ့ဆက်ဆံပြီးတော့ပြည်တွင်းမှာလုပ်နေရတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်ဆိုတော့ဥကြုံမိုးထုံးကိုတည်ဝင်းပါမနန့်ရီပရီဇန်တေးတစ်အဖြစ်အသိမှတ်ပြုလိုက်ရင်စစ်ကောင်စီကလုံအောင်မပတ်သက်တော့သူတို့နဲ့ချင်းအဲ့ဒီကိစ္စကိုပြည်ထောင်စုဆက်ဆံလို့မရသေးပါဘူးအဲ့ဒီကိစ္စမှာကုလသမဂ္ဂအတွက်အခက်အခဲတစ်ခုကြုံရတာဖြစ်ပါတယ်နောက်တစ်ခုလူတွေအာရုံစိုက်နေရတာ credential committee credential committee ဆိုရက်ဥစလေရွေးချယ်ရေးအဖွဲ့ထဲမှာအဓိကကတော့ American တရုတ်ရာချပါပဲကျန်တဲ့နိုင်ငံပေါက်စားရေးရာသူတို့ထဲထားတာဖြစ်ပါတယ်ဆိုတော့ဒီသုံးနိုင်ငံကိုကြည့်ပြီးတော့လူတွေကတရုတ်နဲ့ရာချကတော့စစ်ကောင်စီရဲ့လူဒီလိုလည်းကိုတွက်ကြဒါပေမဲ့တရုတ်ဟာစစ်ကောင်စီကိုလုံအောင်ဟာငါတို့လူပဲဆိုပြီးတော့မျက်စိမှိတ်ပြီးတော့ထောက်ခံနေမဲ့နိုင်ငံတော့မဟုတ်ပါဘူးသူတို့ဟာကမ္ဘာမှာဂုံသစ်ကရှိတဲ့နိုင်ငံကြီးအမေရိကန်နဲ့ပခုံးရှင်းရှင်ပြီးတော့ငါတို့လည်းပဲဂုံသစ်ကရှိတဲ့နိုင်ငံကြီးဆိုတဲ့ဖြစ်ကိုရအောင်ကြိုးစားနေတဲ့နိုင်ငံပါတချို့အီရန်နဲ့ဒါပါလေဆာဥဒီအရေဗျပြည်ပခိုင်လို့သူကစစ်စပ်ပြီးလို့အောင်မြင်ခဲ့တယ်ဒီလိုဂုံတွေကိုသူကဆက်ထိတ်မှသူကဆိုတော့အဲ့လိုဂုံသစ်ကကိုအကြခံပြီးတော့စစ်ကောင်စီဘလောက်ဆုတ်ပြတ်သက်နေနေဘလို့လူခွေးချိုးဖောက်နေတဲ့ငါတို့ဇွတ်မိတ်ပြီးထောက်ခံမယ်ဆိုပြီးဆုံးဖြတ်ကြတာတေုပ်လုံးမှမဟုတ်ပါဘူးအဲ့ဒီချင်းချင်းကျဲနေလည်းပဲတေုပ်ကအများကြီးစဉ်းစားမှာပါငါဘလို့လူသိနေမလူသိဘူးဆိုတာကိုဒါကြောင့်လည်းပဲဒီ credential committee ရဲ့အစီအစဉ်ကဆုံးဖြတ်ချက်ရုတ်တရက်ကြလာဖို့ခက်ခဲတယ်ဒီလိုပဲအချိန်ဆွဲလာခဲ့တာဖြစ်ပါတယ်ဆိုတော့အခုတမ္မကြီးဦးကျော်မိုးတွန်းကိုဆက်လက်ထားရှိခြင်းအဖြစ်မွင်ပစေဒုံမူကျိုးပေါ်လေသူတို့ကလည်းအဖွဲ့အစည်းလိုက်ဝင်လုပ်လို့ရတယ်မြန်မာပြည်သူတွေရဲ့ဒုက္ခကိုကိုယ်စားပြုတင်ပြမဲ့လူတယောက်ကလည်းဒီမှာရှိနေဆိုတော့ဒီအနေထားကပိုကောင်းနေသပြီးသူတို့ဆုံးဖြတ်လာတယ်လို့ထင်ပါတယ်။ဒါကြောင့်လည်းဥကြုံမထွန်ကသူပဲဆက်လက်ရှိအောင်မယ်လို့သူလည်းတွန်းဟန်တူပါတယ်။ဒါကျွန်တော်ရဲ့တွက်ဆချက်ပေါ့လေ။ဆိုတော့အဲ့လိုလာလာအဲ့လိုရှိပါတယ
်။အဲကျွန်မတို့ရှေ့ကိုမျှော်မှန်းပြီးတော့ကြည့်မယ်ဆိုရင် NUG ဟာဒီအချိန်အတိုင်းဆက်ပြီးတော့ရှိနေမယ်လို့ထင်ပါလား
။ NUG အပေါ်မှာအများကြီးမူတည်ပါတယ်။ NUG ဟာအင်းအားစုကိုအလုံးစီလုံးညညညပြောင်းလုံနိုင်ရင်ဒီတိုင်းဆက်ပြီးတော့ရှိနိုင်ပါတယ်လူတွေတော်တော်များများစံစရာဖြစ်ကြတာကတိုင်းရင်းသားတွေရဲ့ယုံကြည်မှုကို NUG အပြည့်ဝရနိုင်ကြလားဆိုတာဖြစ်ပါတယ်တိုင်းရင်းသားတွေရဲ့ယုံကြည်မှုကဗမာကိုကိုစားပြုသောအဓိကကိုစားပြုသောအစိုးရအဖွဲ့အင်းအားစုထုအနေနဲ့တစ်ခါမှသမိုင်းမှမြန်မာလွတ်လပ်ရပြီးကတည်းကမစူးစူးနိုင်ခဲ့ပါဘူးအဲ့ဒီအတွက်ကြောင့်သူတို့ကအများအားပြူပြူကွဲကွဲနဲ့ဖြစ်လာခဲ့ပါတယ်ဆိုတော့အခု NUG ကတော့သူတို့ဒီပမာကိုကိုစားပြုတာမဟုတ်ဘူးအကုန်လုံးကိုကိုစားပြုဖို့ကြိုးပမ်းလာတဲ့ speed လောက်တယ်ဒါပေမဲ့လည်း သူတို့ကဘလောက်ပဲကြိုးပမ်းကြိုးပမ်းဒီအဆင့်ကိုမရောက်သေးဘူးလို့ထင်ပါတယ်အဓိကအဖြစ်တိုင်းရင်းသားတွေရဲ့အမြင်မှာသူတို့ကဗမာလူများစုကြီးစိုးသောအစိုးရအဖွဲ့အစည်းတစ်ခုသာမြင်တယ်ဆိုတော့ဒီလိုသံတရားပြောက်ဖို့အတွက်တော့ trust building ခေါ်တာပေါ့လေယုံကြည်မှုတည်ဆောက်ဖို့သိခက်ခဲတဲ့ကိစ္စပေါ့ဒီဟာကိုသူတို့ဘလောက်ထိလုပ်နိုင်မလဲဆိုတဲ့ပုံမှာအများကြီးမူတည်ပါလိမ့်မယ် NLD အစိုးရတချင်ကပြောခဲ့တာပဲတိုင်းရင်းသားပါတီတွေကဘာညာပြောတာကိုကျွန်တော်မှတ်မိတယ် NLD ဝန်ကြီးတချို့ကအေးဆိုရင်ဟာငါတို့ဒီမှာတိုင်းရင်းသားပါတီစာသိကြမရှိဘူးငါတို့ကတိုင်းရင်းသားတွေအလုံးကိုကိုးစားပြုထားတဲ့ပါတီပြောတယ်အပြောသာပြောတယ်လက်တွေ့မှာတကယ်မဟုတ်တော့သူပြောတဲ့စကားဟာဒါတံမြန်အကျိုးသက်ရောက်ပြီးတော့လူလူရတန်တရားပုံဖြစ်စီရတာကျုံသွားခဲ့ပါတယ်ဆိုတော့ NLD ဟာအဲ့လိုအမှားရင်းတွေကိုရှောင်ပြီးတော့တကယ်တိုင်းရင်းသားတွေကိုထိုက်ထိုက်လဲလဲဖြစ်အောင်စီးဦးနိုင်ဖို့တိတ်အရေးကြီးပါတယ်နောက်ပြီးတော့ချို့အခုခါမှာ NLDအတိုက်ခံအင်အားစုတွေထဲမှာအကွဲပြဲသတင်းတွေထွက်လာတယ်ဒါလည်းပဲသူတို့အတွက်အထုလက္ခဏာပြတဲ့ကိစ္စတွေပါဒီဟာတွေကိုပြေလည်အောင်ဖြေရှင်းနိုင်ပြီးတော့ညီညွတ်ညွတ်စီလုံးဥဆောင်နိုင်မယ်ဆိုရင်တော့ဆီကိုတူလာမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ပါတယ်အဲ့ဒီအချက်ပေါ့လေ NUG နဲ့ပတ်သက်ပြီးတော့ဟိုဥဆောင်မှုမှာဟိုတစည်းတလုံးနဲ့ပေါ်ဆောင်နိုင်မှုမရှိဘူးဆိုပြီးတော့ဝေဖန်ကြပါတယ်အဲ့ဒီဟာကတော့ဘလောက်အတိုင်းတာထိမှန်နေထင်ပါလေ
အဲ့ဒါခေါင်းဆောင်မှုပေါ့လေ leadership နဲ့ပတ်သက်ပြီးတော့ပြောကြတာတွေ့ပါရဲ့အများကြီးမေးရဲ့မေးခွန်းဆက်ဆက်ဟုတ်တယ်ဥပမာအဖြစ်ဒေါအောင်ဆန်းစုကြည်လူခေါင်းဆောင်မျိုးပေါ့ကွအဲ့ဒီက leadership ကတနိုင်ငံလုံးပေါ်မှာဩဇာလွှမ်းမိုးနိုင်တဲ့ charisma ရှိတဲ့ခေါင်းဆောင်မှုမျိုးလိုအပ်တယ် NUG မှာအဲ့လိုမရှိဘူးလို့ပြောကြတယ်တချို့ကအဲ့ဒါလည်းပဲတချို့ပညာရှင်တွေကရှေ့ပါတယ်မြန်မာနိုင်ငံမှာနေဦးတော်လှန်ရေးပေါ်ပေါက်လာတာဒေါအောင်ဆန်းစုကြည်ရဲ့လက်ညှိုးမှုနဲ့ပေါ်ပေါက်လာတာမဟုတ်ဘူးဒါပြည်သူတွေရဲ့စန္ဒနဲ့တူညီသောစန္ဒနဲ့ဥံကြပြီးတော့ပေါ်ပေါက်လာဖြစ်တယ်။နောက်ပြီးတော့မြမနိုင်ငံရေးဟာလူတူတယောက်ကိုမနိုင်ထားပြီးတော့စီလုံးညို့ပြီးဆက်လက်လှုပ်ရှားရမယ်အချင်းချင်းမျိုးမဟုတ်တော့ဘူး။စူပေါင်းကောင်းဆောင်မှုနဲ့ညီညွတ်နဲ့ဆက်သမ်းမယ်သဘောဖြစ်တယ်ဆိုပြီးတော့သုံးသပ်လူတွေရှိပါတယ်ဆိုတော့ဒီကောင်းဆောင်မှုပြဿနာကတော့နည်းနည်းဟိုဘက်ဒီဘက်နှစ်ဖက်လုံးစဉ်းစားစရာဖြစ်ပါတယ်။အကောင်းဆုံးကတော့တယောက်တည်းပြောတဲ့တသွေးတသန်နဲ့တညီတညွတ်တည်းဆုံးဖြတ်နိုင်ရရင်တော့ကောင်းတာပေါ့။ဒီမိုကရေစီဆိုတဲ့သဘာဝကတော့မတူကွဲပြားမှုတွေရှိတာပေါ့ဒီမိုကရေစီမဟုတ်တဲ့ဆိုရင်တော့ဒါတညီတညွတ်တဲ့ဒီမိုကရေစီမှလည်းအကုန်လုံးတူညီနိုင်ရင်တော့ကောင်းတာပေါ့လေဆိုတော့ညီညွတ်မှုကအဓိကပါပဲဆိုတော့စုပေါင်းကောင်းဆောင်မှုကညီညွတ်အောင်ဖန်တီးနိုင်တယ်ဆိုရင်လည်းဖြစ်တယ်သူရင်းဖို့တကယ်တမ်းစစ်မှန်တဲ့ခေါင်းဆောင်တယောက်ကဥဆောင်သွားမယ်ဆိုရင်လည်းဖြစ်ပါတယ်ဒါမှဒီအဆင့်ဒီဘုံရန်သူကိုတိုက်ခိုက်တဲ့နေရာမှာဆန့်ကျင်တဲ့နေရာမှာသာညီညွတ်မှုမဟုတ်ဖက်နဲ့ဒါပြီးတော့လို့ကိုရီးယားမြန်မာညက်ဖြစ်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စ်နဲ့ဒီဆောင်ရေးအတွက်လည်းပဲဆက်လက်ပြီးတော့ညီညွတ်သဘောလူတယ်ဆိုတာကတော့အဓိကကြမ်းမဲ့ထင်ပါတယ်မဟုတ်ဘူ
းဒါကတော့ editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျမ်းမာရေးအစီအစဉ်ကိုတင်ပြပါောင်းမယ်ဒီတစ်ပတ်အတွက်ကတော့အဖြစ်များတဲ့အမျိုးအစားနှစ်စီဂျိုယောဂါကိုရာဂိုင်နှုန်းနဲ့တော့အောင်ကြိုတင်ကာကွယ်လုံဆောင်တဲ့အကြောင်းတွေကိုသမားတော်ဒေါက်တာဦးမိုးအောင်ကျော်နိုင်နဲ့အတူဒေါက်တာတန့်စောကတင်ပြထားပါတယ
်စီဂျူယောဂါကိုအမျိုးအစား1နဲ့အမျိုးအစား2ဆိုပြီးတော့အမျိုးအစား2မျိုးခွဲခြားကြည့်နိုင်ပါတယ်အများဆုံးတွေ့ရတာကတော့အမျိုးအစား1စီဂျူယောဂါဖြစ်ပါတယ်ဘလူးလူတွေမှာအမျိုးအစားနှစ်စီဂျိုယောဂအမျိုးအစားဖြစ်နိုင်တယ်ဆိုတာကိုတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်စီဂျိုယောဂမှာအဓိကအပြင်တော့ဆရာတို့အမျိုးအစား1နဲ့အမျိုးအစား2စီဂျိုယောဂဆိုပြီးရှိတယ်အမျိုးအစား1စီဂျိုယောဂကတော့ဆရာတို့ဒီအချိုဓာတ်ကိုထိန်းသိမ်းပေးတယ်အင်ဆူလင်ဟော်မုန်းကိုထုတ်လုပ်ပေးတယ်ပန်ခရီးယားထိခိုက်ပျက်စီးလို့နော်ဒီအချိုဓာတ်ကိုမထိန်းသိမ်းနိုင်မင်းနဲ့စီဂျိုယောဂဖြစ်တာပေါ့เนาะအမျိုးအစား1ယောဂပေါ့အဲ့တော့အမျိုးအစား1စီဂျိုယောဂကတော့ဆရာတို့ကာကွယ်ဖို့ခက်တယ်ပေါ့เนาะကာကွယ်လို့မရနိုင်ဘူးယောဂဖြစ်ပြီးတော့စီဂျိုဆက်ဖြစ်သွားတာအဲ့တော့အမျိုးအစား1စီဂျိုယောဂကတော့ဒီခန္ဓာကိုယ်ထဲမှာထွက်လာတဲ့ဒီစီဂျိုထိန်းသိမ်းတဲ့ဟော်မုန်းတွေလုပ်ငန်းဆောင်တာတွေကိုအဟံတာနှောက်ယှက်ဖြစ်တဲ့အတွက်ကြောင့်စီဂျိုထိန်းသိမ်းမှုเนาะအချိုဓာတ်ထိန်းသိမ်းမှုနည်းပါးပြီးတော့စီဂျိုယောဂဖြစ်တာပေါ့ဒါကြောင့်မလို့ဆရာတို့ကာကွယ်ရေးအကြောင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်เนาะအမျိုးအစား1စီဂျိုယောဂကိုကာကွယ်လို့ရနိုင်တယ်။ဒါဆိုဘယ်လိုကာကွယ်ရမလဲဆိုတော့စားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းအပြင်ဆရာတို့ကမျိုးစနှင့်စီဂျိုယောဂကိုကာကွယ်နိုင်မှာဖြစ်ပါတယ်နော်။ဒါဆိုလို့ရှိရင်ဘယ်လိုလူတွေကကာကွယ်ဖို့လိုတယ်လဲ။ဘယ်လိုလူတွေကမျိုးစနှင့်စီဂျိုဖြစ်ဖို့အခွင့်အလမ်းပိုများလဲပေါ့နော်။အဲ့ဒါတွေဆရာတို့လေ့လာချက်တွေအရအဝလွန်တဲ့လူနော်ကိုယ့်ရဲ့ကိုယ်ခန္ဓာကိုယ်ဒီရှိတဲ့ရမှာရှိတဲ့ရှိတတ်တဲ့၄ချိန်တက်ပုံမြင့်နေတယ် overweight လို့ခေါ်တယ်အဲဒါကျွန်တော် BMI နဲ့ပြောမယ်ဆို25ထက်ကျော်တဲ့လူတွေက overweight ပေါ့နော်အဲတော့နောက်တစ်ခါ BMI 30ထက်ကျော်တဲ့လူတွေဆိုလို့ရှိရင်ဆရာတို့ကအဝလွန်လို့သတ်မှတ်တယ်ပေါ့နော်အဲတော့အဝလွန်တဲ့လူတွေမှာဆရာတို့ကစီးချိုဖြစ်နိုင်ဖို့အခွင့်အလမ်းများတယ်အစီအစားများတဲ့လူတွေသွေးတွင်းအစီများတဲ့လူတွေမှာဒီမျိုးစားနဲ့စီးချိုဖြစ်ဖို့ပုံများတယ်နောက်တစ်ခါတော့မိသားစုရာဆိုရင်ရှိတဲ့သူတွေမှာမျိုးစားနှစ်စီးချိုယောဂဖြစ်ဖို့အခွင့်အလမ်းများတယ
်အမျိုးအစားနှစ်စီးချိုယောဂဖြစ်နိုင်ခြေတွေရော့ကျသွားအောင်ကျူတင်ကာကွယ်လှုပ်ဆောင်ထားလို့ရပါတယ်ဘလူးချက်တွေကိုရှောင်ကျဉ်ပြီးဘလူးချက်တွေကိုလိုက်နာလှုပ်ဆောင်သင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်အဲ့
တော့နံပါတ်1အရေးကြီးဆုံးကတော့ဗာလဲဆိုရှေ့မှာဆရာတို့ပြောတဲ့အထက်မှာလည်းပါတယ်မိမိရောက်ရှိနေတဲ့ခန္ဓာကိုယ်လေးချိန်ကိုရှော့ချပေးရအဲ့တော့ရှော့ချပေးရမယ်ဆိုတာအဓိကအပြင်ဆရာတို့ BMI 25ထက်ကျော်တဲ့သူတွေကိုပြောတာပါနော်အဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်မယ်ဆိုရင်လည်းလူ10ယောက်မှာဇာတင်နေ9ယောက်10ယောက်လောက်ကတော့ BMI 25ထက်ကိုကျော်နေနိုင်တယ်လို့ယူဆမိတယ်ပေါ့နော်ဆိုတော့ဒီလိုလူတွေမှာဇာတို့ကကိုယ်လေးချင်းကိုရှော့ချနိုင်မယ်ဆိုလို့ရှိရင်ဒီအမျိုးအစားနှစ်စည်းကြိုဖြစ်ဖို့ကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဇာတို့သုတေသနရလက်တွေရဆိုရင်မိမိရရှိနေတဲ့ခန္ဓာကိုယ်လေးချိန်ကို9ရာခိုင်နှုန်းရှော့ချပေးမယ်ဥပမာပေါင်200ရှိတဲ့လူက14ပေါင်ရှော့ရမယ်လို့ပြောတာပေါ့နော်14ပေါင်လောက်9ရာခိုင်နှုန်းရှော့ချပေးမယ်ဆိုလို့ရှိရင်အမျိုးအစားနှစ်စည်းကြိုဖြစ်ဖို့အတွက်ကို60ရာခိုင်နှုန်းလောက်ကာကွယ်နိုင်မယ်ဆိုပြီးဆရာတို့တွေ့ရှိထားတာရှိပါတယ်။အဲ့တော့နံပါတ်1ကတော့ဗာလဲဆိုရင်လှုပ်လှုပ်ရှားရှားနေထိုင်တာ။အဲ့တော့ခန္ဓာကိုယ်လေးချိန်ဝါချင်းပိတ်ရင်းနဲ့မဆိုင်မဲနဲ့ကိုယ်လက်လှုပ်ရှားလုပ်မယ်ဆိုလို့ရှိရင်လည်းစည်းကြိုမျိုးစားနှစ်စည်းကြိုဖြစ်ပွားမှုကိုရှော့ချနိုင်တယ်နော်။အဲ့တော့ကိုယ်လက်လှုပ်ရှားလှုပ်လှုပ်ရှားရှားနေခြင်းအပြင်ဗာလဲအကျိုးကျေးဇူးရနိုင်လဲဆိုရင်နံပါတ်1ကတော့ခန္ဓာကိုယ်ရဲ့လေးချိန်နော် body weight ကိုနည်းနည်းရှော့ချနိုင်မယ်။ခန္ဓာကိုယ်တွင်းမှာမြင့်နေတဲ့အချိုဓာတ်တွေကိုရှော့ချနိုင်မယ်။ကိုယ့်ရဲ့ခန္ဓာကိုယ်တွင်းမှာရှိတဲ့အင်ဆူလင်ဟော်မုန်းတွေသူ့ရဲ့လုပ်ငန်းဆောင်တာတွေကိုပို့ပြီးတော့မှန်ကန်ကန်လုပ်လာနိုင်မှာပေါ့နော်။အဲ့တော့မျိုးစားနှစ်ယောဂကဒီခန္ဓာကိုယ်တွင်းမှာရှိတဲ့အင်ဆူလင်ဟော်မုန်းရဲ့လုပ်ငန်းဆောင်တာတွေဟာဟန်တာနှောက်ယှက်ခံရလို့စီးကြုတ်မထိန်နိုင်ဘူး။နော်ဒါကြောင့်ကိုယ်လက်လှုပ်ရှားလုပ်ရင်သူ့ရဲ့လုပ်ငန်းဆောင်တာတွေပိုကောင်းလာနိုင်တဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်တွင်းရဲ့အချိုဓာတ်ကိုရှော့ချပေးနိုင်။နောက်တစ်ခုကတော့အစားအသောက်နော်အစားအသောက်မှာတော့ဆရာတို့ကသူအဓိကချက်၃ချက်ပြောထားပါတယ်။နံပါတ်၁ကတော့အသီးရွက်အသီးနှံကိုပိုစားပါတယ်။နော်ဒါကတော့ဆရာတို့အများတန်းကျန်းမာရေးဒီအသိပညာပေးတဲ့အခါမှာအများတန်းပြောတာပေါ့နော်။အဲ့ဒီမှာမှဆရာတို့ကဒီစီးချိုထိသိမ်းမှုအတွက်သူဦးစားပေးပြီးပြောထားတဲ့ချက်ကလေးတွေရှိပါတယ်။အဲ့ဒါကတော့ခရမ်းကျင်သည်ပန်းကော်ပြီးအဖြူပန်းကော်ပြီးအစိမ်းငရုတ်ကောင်းနော်နောက်အရွက်မျိုးစုံဒါတွေစားပေးလို့ရှိရင်ဆရာတို့ကစီးချိုဖြစ်ပွားမှုကိုရှော့ချပေးနိုင်မယ်။နံပါတ်၄ကတော့ဗာလဲဆိုလို့ရှိရင်အစီတွေနော်လူတွေမှာအစီနေစဉ်လိုအပ်ချက်ရှိပါတယ်ကိုယ့်ရဲ့ခန္ဓာကိုယ်အုံနောက်ကလည်းအစီတက်လိုအပ်တယ်ပေါ့နော်ဒါပေမဲ့မကောင်းတဲ့အစီနဲ့ကောင်းတဲ့အစီကိုဆရာတို့ကခွဲခြားပြဖို့လိုပါတယ်ပေါ့နော်အဲ့တော့မပြည့်ဝတဲ့အစီတွေကကောင်းတယ်တဲ့နော်အဲ့တော့အဲ့ဒီထဲမှာဘလို့အစီတွေပါလဲဆိုရင်တန်လွင်စီတို့ပဲစီတို့ငားရတဲ့အစီတွေအဲ့တော့ကိုယ်စားအစီစားသုံးဖို့လိုတယ်ဆိုရင်ခုနကဆရာတို့ပြောခဲ့တဲ့အစီတွေကိုဦးစားပေးပြီးတော့စားသုံးပေးရမှာဖြစ်တယ်ဒီဝစီတွေဖြစ်တဲ့အသားကရတဲ့အစီတွေကတော့ခန္ဓာကိုယ်အတွက်ကျန်းမာရေးအတွက်လုံးဝမကောင်းဘူးပြောပါရစေ။နောက်တစ်ခါနိုးနဲ့နိုးတဲ့ပစ္စည်းကရတဲ့အစီတွေပေါ့နော်။ဥပမာမလိုင်လိုမျိုးတို့ဒိန်ခဲလိုမျိုးဟာလည်းပဲခန္ဓာကိုယ်အတွက်မကောင်းတဲ့အစီပြေဝစီတွေမှာပါတယ်။သူ့ကိုကြတော့ရှော့ချပြီးတော့စားသုံးပေးဖို့တိုးအပ်တယ်ပေါ့နော်။အဲဒါကြောင့်အစီစားသုံးတဲ့အခါမှာလည်းကောင်းတဲ့အစီကိုရွေးချယ်စားသုံးပေးခြင်းအပြင်မျိုးစားနှစ်စီချိုယောဂါကိုအားကိုးနိုင်မှာဖြစ်ပါတယ်။
အဖြစ်များတဲ့အမျိုးအစားနှစ်စီချိုယောဂါကိုယောဂဖြစ်ဖို့ရာခိုင်နှုန်းနည်းသွားအောင်ကျူတင်ကာဝယ်လှုပ်ဆောင်ထားလို့ရတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါဒါကတော့ဒေါက်တာတန်းစောအပတ်စဉ်တင်ပြတဲ့ကျန်းမာရေးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်စီဂျိုယောဂအမျိုးအစားနှစ်ကိုကျူတင်ကာကွယ်နိုင်မဲ့အကြောင်းတွေကိုပြောသွားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အားကစားအစီအစဉ်ကိုတင်ပြပါမယ်။အာရှအားကစားပြိုင်ပွဲကိုတရုတ်နိုင်ငံဟန်ဂျိုးမြို့မှာပြီးခဲ့တဲ့စနေနေ့ကဖွင့်လှစ်လိုက်ပြီးမြန်မာဘောလုံးအသင်းကတော့အုပ်စုကနေနောက်တစ်ဆင့်ကိုတက်သွားပြီဖြစ်ပါတယ်။ဒီလိုအာရှပြိုင်ပွဲဘက်ကမြန်မာအားကစားအဖွဲ့ရဲ့အခြေအနေတွေနဲ့အတူဝူရှူအားကစားနေ့အတွက်အားကစားသမားတွေရဲ့လက်ကျင့်ပြင်ဆင်မှုတွေကိုကိုရနိုင်ကဒီတပတ်အားကစားကဏ္ဍအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပတဲ့19ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတော့ဒီကနေ့စနေနေ့ကဖွင့်လှစ်လိုက်ပါတယ်ဟန်ဂျိုးမြို့ကအိုလံပစ်အားကစားကွန်ကြီးမှာဖွင့်ပွဲအခမ်းအနားကို Digital နည်းပညာတွေအသုံးပြုပြီးတော့ခန္ဓာလှပစွာဖွင့်လှစ်ခဲ့ပြီးတော့အဲ့လိုမျိုးခန္ဓာလှပစွာဖွင့်လှစ်နိုင်ခဲ့တဲ့အတွက်ဒီဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့ နိုင်ငံတကာအိုလံပစ်ကော်မတီဒုတိယဥက္ကဋ္ဌဟွမ်အန်တိုနီယိုဆာမိုရန့်စ်ဂျူနီယာကိုတိုင်ကတရုတ်နိုင်ငံရဲ့ဂျိုးပန်းဆောင်ရွက်ချက်တွေကိုချီးကျူးပြောဆိုသွားခဲ့ပါတယ်။ပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့မြန်မာအားကစားအဖွဲ့တွေဝင်ရောက်ရှင်ပြိုင်နေတဲ့ထဲကအမျိုးသားဘောလုံးပွဲတွေမှာတော့မြန်မာကအုပ်စုအိမ်ဖွင့်ပွဲစဉ်မှာဘင်္ဂလားဒေ့ရှ်ကိုတဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဒုတိယပွဲမှာတော့တရုတ်အသင်းကို၄ဂိုးဂိုးမရှိနဲ့ရှုံးပြီးနောက်ဆုံးပွဲမှာအိန္ဒိယနဲ့တဂိုးစီတီကျခဲ့ပါတယ်။ဒါကြောင့်မြန်မာအသင်းဟာတပွဲနိုင်တပွဲတီတပွဲရှုံး၄မှတ်ရပြီးတော့အုပ်စုတတိယရပြီးတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုတက်သွားခဲ့ပါတယ်။အဲ့မှာတော့မြန်မာအသင်းဟာနာမည်ကြီးဂျပန်နဲ့တွေ့မှာဖြစ်ပြီးတော့စက်တင်ဘာ28ရက်နေ့ကြာသပတေးနေ့မှာကစားကြမှာဖြစ်ပါတယ်။ဝူရှူပြိုင်ပွဲတွေဘက်မှာတော့အင်ဂါနေ့ကကျင်းပခဲ့တဲ့နန်းချွန်လက်တိုင်းနဲ့နန်းတောင်ဒါတိုင်းအမျိုးသမီးပြိုင်ပွဲတွေမှာတော့အေရှင်တရုတ်နိုင်ငံကချန်ဟွီယင်းကပထမရပြီးတော့မလေးရှားကတန်ချောင်မင်းကဒုတိယဥဇ်ဘက်ကစ္စတန်ကဒါယာလက်တီရှီဗာကတတိယရသွားခဲ့ပါတယ်ဒီပွဲမှာတော့မြန်မာနိုင်ငံကမအေးသစ္စာမြင့်လဲဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အဆင့်6ရရှိခဲ့ပါတယ်ခင်ဗျာဒီဘက်မှာနောက်ထပ်တင်ဆက်ပေးသွားမယ့်အကြောင်းအရာကတော့ဝူရှူအားကစားနည်းရဲ့နေကျင်မှုတွေအကြောင်းဖြစ်ပါတယ်။ဝူရှူအားကစားနည်းမှာဘာတွေကအဓိကကြတယ်အားကစားသမားတွေအနေနဲ့ဘယ်လိုလေ့ကျင့်ပြင်ဆင်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြမလက်ရွေးစင်ဝူရှူကစားသမားမတ်ဆန်ဒီဦးကိုမေးမြန်းကြည့်ထားပါတယ်။ဝတ်ဆန်ဒီဦးအပြင်ဘက်တစ်ခုဝင်မယ်ဆိုရင်ဒီခန္ဓာကိုယ်ကြံ့ခိုင်မှုအပိုင်းကပြင်ဆင်ရတယ်လို့မျိုးနောက်ပြီးတော့စိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ရတာရှိတယ်အဲ့အဲ့ဒီအတွက်ရောညီမတို့ဘလူတွေလေ့ကျင့်ကြလဲ
အဓိကတော့ညီမတို့ကစိတ်ပိုင်းဆိုင်ရာတော့အငြင်းတန်းကိုကိုကဘယ်လိုပြောမလဲဂျုံကြည်မှုရှိအောင်တော့အငြင်းတန်းပြင်ဆင်တယ်အာနောက်ပြီးရှင် training ပင်မလာပြီဆိုလို့ရှင်အဓိကတော့ဟိုခန္ဓာကိုယ်ကအဲ့လိုကြွက်သားတွေနာကျင်တာမျိုးတွေပါဖြစ်လာတဲ့အခါမှာလဲမလျှော့လိုက်ပဲနဲ့ပေါ့နော်တစ်ခါလေးကြိုင်ရှိရတဲ့တချို့ကြွက်သားတွေပါနာလာပြီဆိုလို့ရှင်လျှော့ကျင်တာ training နာကျင်တာမျိုးတွေရှိတဲ့အချိန်မျိုးမှာလဲကိုကိုကိုပြန်ပြီးတော့ပေါ့နော်အာတတိပေးရတယ်တန်ပွဲကနီးနေတန်ပွဲကအချိန်ကတ်တယ်ပေါ့နော်အဲ့တော့နားလို့မရဘူးဒီလိုမျိုးနာကျင်နေရတဲ့ဟာတွေကိုပဲတွန်းလှန်ပြီးတော့မှတစ်ခေတ်ပြီးတစ်ဆင့်ဆင့်တစ်ဆင့်နဲ့အဲ့လိုမျိုးကြီးဆောက်သွားရမယ်ကြွက်သားဆိုလို့ရှင်လည်းအဲ့လိုပဲနာနေပြီမဲ့လေနာနေတဲ့ဟာကိုပဲထပ်ပြီးတော့ထပ်ပြီးတော့မှဂျိုးဆိုင်ဂျိုးဆိုင်နဲ့မှဒီနာနေတဲ့ကြွက်သားရရနေပြီးမှပုံမပြီးတော့အာတန်မာလာမယ်ပေါ့နော်အဲ့လိုပုံစံမျိုးနဲ့အာကိုကိုကိုပြန်ပြီးတော့ဖြေပေးပြီးတော့အဲ့လိုမျိုးပြင်ဆင်ရတာကိုပြောတာပေါ့
ဒီခန္ဓာကိုယ်ကြံ့ခိုင်မှုအတွက်ဒီလေ့ကျင့်တဲ့အခါမှာရောဘလို့ပါရီဟောလောက်ရလဲ
ဝူရှူကကြတော့ဘယ်လိုပြောမလဲခန္ဓာကိုယ်ကောင်းခါချေလက်အစုံပေါ့နော်အကုန်လုံးကိုကိုကလေ့ကျင့်ရတယ်စူးစမ်းရတယ်တံမာဖို့လိုတော့ဘုံတော့ကြွက်သားကြီးနောက်ပြီးလို့ရှိရင်ကြွက်သားတန်နေုံနဲ့လည်းမပြီးဘူးအဲ့လိုမျိုးပခုံးနေပါတယ်ဆိုရင်လည်းအာတစ်ခါကျရင်ကြွက်သားကဟိုအရန်ကြီးလှုပ်လိုက်လို့ရှိရင်လည်းအကုန်ချက်သွားတာမျိုးတွေလည်းကိုရဖြစ်လို့မရအောင်ပေါ့နော်။ဘာလို့လဲဆိုတော့ဆွဲပြီးတော့ဆွဲနေနေစောတဲ့ဟာမျိုးတွေလည်းရှိတာဆိုတော့အလေးမရင်လည်းအဲ့လိုမျိုးပဲဟိုအလေးမတဲ့အခါကျတော့ညီမတို့ကပောက်ကွဲအားရဖို့အတွက်အလေးတင်ပြီးတော့ပေါ့နော်တင်ပြီးတော့မှပောက်ကွဲအားရဖို့လေ့ကျင့်ရတယ်လို့မှတခါတော့လေ့ကျရင်လည်းတက်လုံးပါအဲ့အတွက်အဲ့လိုမျိုးဟိုဘောလုံးဝင်ပြေးတာမျိုးတွေပါလေလောက်ရတယ်။နောက်ပြီးလက်ကောက်ဝက်ကအစအဲ့လိုမျိုးပေါ့နော်ခြေချင်းဝက်အစအကုန်လုံးအသေးစိတ်ပေါ့နော်အဲ့လိုမျိုးအလေးနဲ့လည်းလောရတယ်တခြားအဲ့လိုအလေးနဲ့ဒီဝူရှူဒီကစားကွက်တွေနဲ့တွဲပြီးတော့မှလည်းပေါင်းဆက်ပြီးတော့အဲ့လိုမျိုးလောရတဲ့ခြင်းများနေလည်းရှိရဲပေါ့နော
်နောက်တစ်ခုကဒီ body balance ပေါ့နော်အဲ့ဒီဟာလည်းတော်တော်အရေးကြီးတယ်လို့အဲတွေ့ရတယ်လို့ပဲအဲ့ဒီအပိုင်းကိုနည်းနည်းရှင်းပြပါလား
balance တွေကတော့ညင်မှုလိုရဲပေါ့နော်ဘာလို့လဲဆိုတော့ဒီနန်းသူလို့ခေါ်ရဲဒါလေးပုံမှာခုံပြီးတော့ညင်တဲ့ဟာမျိုးတွေပါတာပေါ့နော်အဲ့လိုဟာမျိုးတွေဆိုလို့ရှိရင်လည်းသူကနည်းနည်းလေးမှသူကလှုပ်လို့မရအောင်အဲဘယ်လိုပြောမလဲညင်ကြတဲ့နေရာလေးမှာဆိုရှင် back ဆိုရောညင်ရမယ်ညာညင်ရောညင်ရမယ်နည်းနည်းလေးခန္ဓာကိုယ်လေးနောက်ကိုနည်းနည်းလေးယိုင်တာအစအဲ့လိုမျိုးဘယ်လိုပြောမလဲ leg လေးတစ်ချက်မြောက်သွားတာအစအကုန်လုံးကအမှတ်ဖြတ်တဲ့အတွက်ကြောင့်မလို့အာဒါ balance ကလည်းအမြင်လေးကျင်ရတယ်တခါလေကြားလို့ရှိရင်အောက်မှာပေါ့နော် balance book တွေပါတယ်နဲ့အဲ့လိုမျိုးလေးကျင်ရမျိုးတွေရှိရဲ့ရှင်တခါလေကြားအောက်ကဖော့တွေပါတယ်ခံပြီးတော့မှကိုငြိမ်ရမယ်ပေါ့နော်လုတ်ပြရမယ်ဒီအငြိမ်ကစားကွက်တွေကိုအဲ့လိုမျိုးပြော့နေတဲ့နေရာမှာလည်း balance ထိန်းတာမျိုးတွေလည်းလုပ်ရတယ်ရှင်ဟုတ
်ဝူရှူကစားသမားတယောက်အတွက်အတိတ်ကအရေးပါဆုံးအချက်တွေဆိုရင်ရောဘာလေးလို့ပြောလို့ရမလဲ
အကြီးကအချက်ကကြတော့ပြောပြောမယ်ဒါစိတ်လိုပဲပြောရမှာပေါ့နော်အခုနောက်ပိုင်းကစားသမားမိုင်းအကုန်လုံးကမိုင်းဂိမ်းလိုတော့ပြောလို့ရတယ်ပြောရဲပေါ့ဘာဖြစ်လဲဆိုတော့အပြင်မှာဘလောက်ပဲကစားတာကောင်းကောင်းဘလောက်ပဲငြိမ်ငြိမ်ပေါ့နော်အထဲရောက်လို့ရှိရင် ကိုကိုယုံကြည်မှုအားလေးနည်းနည်းလေးနဲတာနဲ့ကိုကိုကကိုမဟုတ်တော့တဲ့ပုံစံမျိုးပေါ့ကိုအရင်ကလေ့ကျင့်ထားတဲ့ဟာလေးအရာမရောက်သွားတာတွေအများကြီးရှိရဲပေါ့နော်အဲ့အတွက်ကြောင့်မို့လို့ဘူရှူးမှမဟုတ်ဘူးတခြားအားကစားနည်းတွေရောဘူရှူးမှရောပေါ့နော်အဓိကကတော့အာဒါကိုယုံကြည်မှုရှိရှိနေပေါ့နော်ကိုလိုရမယ့်အလုပ်ကိုဒီဒီနည်းလုပ်ဖို့မိုင်းပေါ့အဓိကကတော့အဲ့လိုမြင်ပါတယ်ရှင်ဟုတ
်အဲ့ဒီအတွက်ကိုရောညီမဘယ်လိုလေ့ကျင့်
အဲ့ဒါကြောင့်ဘယ်လိုပြောရမလဲ training ချိန်တိုင်းမှာကိုအဲခုံတဲ့အချိန်တိုင်းမှာလေ့ကျင့်တဲ့အချိန်တိုင်းမှာလုံးဝတတိလွတ်လွတ်လုံးဝမဖြစ်ဖက်နဲ့အချိန်တိုင်းမှာပေါ့နော်ငါလည်းဝဲမှာသုံးမဲ့ techniques မျိုးပေါ့ mindset သုံးမဲ့ technique ကိုအမြဲတမ်းတချိန်မှမပြတ်ကွက်ဖက်နဲ့ရုံရုံကြည်ကြည်နဲ့အဲ့လိုမျိုးလေ့ကျင့်ရတာပေါ့အဲညီမဆိုရင်ခုံတော့မယ်ဆိုလို့ရှိရင်ဘယ်လိုပြောမလဲငင်ကိုငိမ့်မယ်အခုံလိုက်ပြီးပြန်ကြားရတဲ့အချိန်မျိုးတွေပေါ့နော်ကိုလုံးဝအဲခုံတော့မင်းဆိုရင်ငင်ကိုငိမ့်မယ်အဲ့လိုပုံစံမျိုးလေးပေါ့အဲ့လိုကိုဖိအားပေးတဲ့အရာလေးရှိတယ်။နောက်တချို့ရေဆိုရဲအဲ့လိုပဲတချို့ရေကြခုံတဲ့အချိန်မှာရှားရမဲ့နေရရှားရမဲ့နေလာအဲ့အဲ့လိုတွေ့ကြလဲခြိုက်ပြီးရနဲ့တောင်းတာအဲ့ဥပမာပေါ့နော်အဲ့လိုမျိုးကိုယ့်ရဲ့စိတ်ကိုပြင်ဆင်ရမယ်ကိုငိမ့်တက်တဲ့အဲ့ဒီကိုယ့်ရဲ့ကို pressure ပေးတဲ့စကားလုံးနေရှိတယ်ပေါ့အဲ့ဒါတောင်းကြောက်တော့မတူအဲ့လိုမျိုးလေးကိုအချိန်တိုင်းမှာရုံရုံကြည်ကြည်နဲ့အဲ့ဒါပြောပြီးရတယ်ဘယ်လိုပြောမလဲအောင်မြင်အောင်လုပ်နိုင်တယ်ဆိုတဲ့ဟာမျိုးကိုအဲကိုယ့်ရဲ့မိုင်းအောင်ကိုယ့်ရဲ့ခန္ဓာကိုယ်အောင်ယုံကြည်အောင်အချိန်ချင်းလေ့ကျင့်ပါတယ်ရှင
်အဲ့ဒီမှာတရားထိုင်တာတို့ဘာလို့အဲ့လိုမျိုးတွေနဲ့စိတ်ကိုတည်ငြိမ်အောင်လုပ်တဲ့ဟာမျိုးတွေပေါ့ပို့ပြီးတော့ concentration ကောင်းအောင်ပေါ့အဲ့ဒီဟာမျိုးတွေပါတယ်ရောရှိလား
အဲ့တော့လုံးရင်တော့ပိုကောင်းမယ်လို့တော့ထင်တော့ပေါ့နော်ညီမကတော့အဲ့လောက်ချီတော့လုံးတော့လုံးလေးလုံးထားမရှိဘူးတခါတလေကြလို့ရှင်ကြတော့လေအဲ့လိုမျိုးပေါ့မအိတ်ခင်မှာအဲ့လိုမျိုးခုံကြည့်ခုံနေပေါ့နော်စိတ်နေပေါ့နော်စိတ်နေအဲ့လိုလေ့ကျင့်တာမျိုးတွေတော့ရှိရဲအဲ့လိုမျိုးစိတ်နေဒီနေရာရောက်ရင်ငါဘာကိုပြောမယ်ဘာကိုလုပ်မယ်ဆိုရင်ဘာဖြစ်မယ်ပေါ့အဲ့လိုပုံစံမျိုးလေးနဲ့စိတ်နေလေ့ကျင့်တာမျိုးတွေတော့ရှိတယ်တကယ်အလိုကစားတဲ့အခါမှာလည်းအဲ့ဒီပုံစံအတိုင်းပဲကိုပြောရမယ့်နေရာကိုခိုင်းရမယ့်နေရာမှာအဲ့ဒီပုံစံအတိုင်းရုံကြီးကြီးလုပ်ဖို့အတွက်စိတ်နဲ့အများကြီးနေချင်ပါတယ်ဟုတ
်မန်ဆန်နီဦးဟာအသက်14နှစ်အရွယ်မှာမြန်မာလက်ရေးစင်ကစားသမားစတင်ဖြစ်လာခဲ့ပြီးတော့2009ခုနှစ်ကစတင်ပြီးတော့ရှေ့တောင်အာရှအကစားပြိုင်ပွဲတွေအပါအဝင်အာရှအကစားပြိုင်ပွဲနဲ့ကမ္ဘာ့ဝှရှုပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့မြန်မာနိုင်ငံအတွက်လည်းစုစိတ်တွေများစွာယူပေးခဲ့သူဖြစ်ပါတယ်ခင်ဗျာ
ဒါကတော့မြန်မာအာကစားပြိုင်ပွဲဝင်ဝူရှူအာကစားသမားတွေရဲ့အကြောင်းကိုကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့ VO ရဲ့အသံနဲ့အစီအစဉ်တွေကိုတင်ပြနေပါတဲ့သတင်းအချင်းချုပ်တွေကိုတော့ဦးတင်ပေါင်းတန်းကပြောပြမှာဖြစ်ပါတယ
်ယူကရိန်းကဆွဲဆိုထားတဲ့လူမျိုးသုံးစပ်ဖြတ်မှုနဲ့ပတ်သက်ပြီးရုရှားရဲ့ကန့်ကွက်ချက်ပေါ်9ရက်ကြာကြာနာခဲ့တာကိုကုလသမဂ္ဂရဲ့ထိပ်တန်းတရားရုံး ICJ ကစက်တဘာလ28ရက်နေ့ကအဆုံးသတ်လိုက်ပါတယ်။အမှုကိုဆက်စစ်မစစ်ဆိုတဲ့ဆုံးဖြတ်ချက်ကိုချမှတ်ဖို့အတွက်နိုင်ငံတကာတရားရုံးကတရားသူကြီးတွေဟာရက်သက်တပတ်များစွာအချင်းယူစဉ်းစားကြအောင်မှာဖြစ်ပါတယ်။တကယ်လို့ဆက်စစ်မယ်ဖြစ်မယ်ဆိုလို့ရှိရင်လည်းအမှုကပြီးဖို့တစ်ပေါင်းများစွာကြာအောင်မှာပါ။မတစ်စက်တဘာလမှာ North Stream Pipeline ပေါက်ကွဲမှုဟာ American လက်ချက်ဖြစ်ကြောင်းတပ်တွေအထောက်အထားတွေပုံပြလာနေတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်တမကြီးဗာစီလီနီဘန်ဇီယားကလုံခြုံရေးကောင်စီမှပြောလိုက်ပါတယ်။ဒါဟာရုရှားစွန့်ရင်အရင်မြင့်ပေါ်အကြီးကျယ်မှုခွန်ရတဲ့ဥရောပကိုဩစာလွှတ်မိုးနိုင်မှုကျင်းမြောင်းတဲ့တကူကောင်းစိတ်ဓာတ်နဲ့ကျူးလွန်ခဲ့တဲ့ပြင်းထန်တဲ့ရာဇဝမှုကြီးလို့နီဘန်ဇီယားကပြောပါတယ်။ရုရှားစစ်တပ်ကစစ်သားစုဆောင်းရမှာကျူဝါနိုင်ငံသားတွေကိုမှားယွင်းစုဆောင်းမိသလားဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးလို့ရတဲ့အချက်လက်တွေကိုကျူးပါတဲ့ရုရှားတာဝန်ရှိသူတွေကသတင်းဖလန်နေကြပါတယ်လို့ရုရှားသမ္မတကြီးဗစ်တာကူရိုနယ်လီကဗုဒ္ဓနေ့ကပြောပါတယ်။ဒါဟာဒီကိစ္စနဲ့ပတ်သက်ပြီးပထမဆုံးလူသိရှင်ကြားထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။အနောက်အာဖရိကတိုင်းမှာနိုင်ဂျာတိုင်းကမှအာနာသိစတဲ့ကတိုက်ပီကထွက်ခွာဖို့နှင့်ထုတ်မိတ်ထုတ်ထားတဲ့နိုင်ဂျာတိုင်းကဆက်ပြစ်တာမှကြီးဟာစက်တင်ဘာလ28ရက်နေ့နံနက်အစောပိုင်းမှာနိုင်ဂျာကနေထွက်ခွာသွားခဲ့ပါပြီ။
တရင်ချင်းကျုပ်တွေကိုဦးတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ပဲအစီအစဉ်ထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကမတ်သိငီထိုင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့ဇူဘဲအထိုင်တို့ဖြစ်ပါတယ် VO ရဲ့ဂျာတာပရီးနဲ့မနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတဲ့ကျေးဇူးတင်ပါတယ် တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကတော့အစီအစဉ်မျိုးဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program.